Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာတောရရှင်များရှင်အမေရိကန်ပြည်ထောင်စု Washington DC မြို့တော် VOA အမေရိကန်အသံရ2022ခုနှစ်မတ်လ22ရက်နေ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ3249လိုင်းလမ်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်တောရရှင်များရှင်လန်းချမ်းမြေကြပါစေရှင်ကျွန်မတင်ကီထိုက်ပါဒီမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ်ဒီမနက်ခင်းသောရရှင်တွေနားဆင်ကြရမယ့်ထိတ်တန့်ရောက်သတင်းတွေထဲမှာတော့ယူကရိန်းရဲ့မာရီပိုမြို့ကိုလက်နက်ချခိုင်းတဲ့ရုရှားရဲ့ယာစတန်ကိုယူကရိန်းဘက်ကညှဉ်းဆန်လိုက်ပါတယ်။ရုရှားကျူးကျော်စစ်ကြောင့်အိုးအိမ်ဆွန့်ရတဲ့ယူကရိန်းပြည်သူက10သန်းကျော်ရှိသွားပါပြီ။အာဆီယံကိုယ်စားလှယ်ရဲ့မြန်မာခီးစဉ်ကိုတော့အတိုက်ခံတချို့ကရှုတ်ချနေကြပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေပြီးနားဆင်ကြရမယ့်သတင်းဆောင်မတွေထဲမှာတော
့ Beyond the Holocaust, the United States has concluded the genocide was committed 7 times. Today marks the 8th.
မြန်မာစစ်တပ်ဟာရိုဟင်ဂျာတွေအပေါ်လူမျိုးရုံးတပ်ဖြတ်မှုဆိုပြီးအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကြေညာခဲ့တာပါ။တစ်ဆက်ထဲမှာပဲဒီကြေညာချက်အပေါ်သဘောထားအမြင်တွေကိုလည်းစုစည်းတင်ပြပေးမှာဖြစ်ပါတယ်။ဒီနောက်မှာတော့ဆီယနာရှင်စနစ်ကြောင့်မြန်မာလူအဖွဲ့အစည်းတွင်တဟဇာတဖြစ်မှုကိုပျက်စီးစေပြီးနိုင်ငံပြိုလဲသွားနိုင်တဲ့အကြောင်းကုလသမဂ္ဂလူအခွင့်အရေးမဟာမင်းကြီးရဲ့အစီရင်ခံတင်ပြချက်ကိုလည်းနားဆင်ကြရဖို့ရှိပါတယ်။အပတ်စဉ်ခန္ဓာတွေထဲမှာတော့စီးပွားရေးဘလော့ဂါတွေပြောသမျှနဲ့တက်တန့်ရောင်သတင်းလွှာတို့ကိုထုတ်လွှင့်ပေးမှာပါအခုရေဆုံးတော့ဒေါခင်မျိုးသက်နဲ့ကိုညံဝင်းအောင်တို့ကသတင်းတွေကိုပြောပြပေးမှာဖြစ်ပါတယ
်ယူကရိန်းမြို့တော် Kiev ကိုရုရှားကပိုးပြီးပြင်းပြင်းထန်ထန်ဘုံကျဲတိုက်ခိုက်နေချိန်မှာပဲရုရှားတပ်တွေဝိုင်းထားတဲ့တောင်ပိုင်းကစစ်ကမ်းမြို့မာရီပိုကိုလက်နက်ချဖို့အတွက်ရုရှားရဲ့ရာဇသံပေးမှုကိုယူကရိန်းကလက်မခံညှင်းပယ်လိုက်ပါတယ်လက်နက်ချအငြင်းခံဖို့ရုရှားရဲ့တောင်းဆိုမှုကိုယူကရိန်းဒုတိယဝန်ကြီးချုပ်အရီနာဗရစ်ချက်ကညှင်းပယ်လိုက်ပြီးရုရှားအနေနဲ့မရူပိုဒေသခံတွေထွက်ခွာနိုင်အောင်လူသားဆန္ဒမှုလမ်းကြောင်းဖွင့်ပေးတယ်နဲ့လို့ရုရှားဘက်ကအကြောင်းကြားထားပြီးဖြစ်ကြောင်းယူကရိန်းနီယန်ပရာဗာသတင်းဌာနကပြောကြားခဲ့တာပါရုရှားဆိုတာသတင်းဌာန IRA မှာတော့ရုရှားကာကွယ်ရေးဝန်ကြီးဌာနကယူကရိန်းစစ်တပ်ကိုလက်နက်ချအငြင်းခံဖို့အတွက်တနင်္လာနေ့အာယုံမတက်ခင်အထိအချိန်ပေးထားတယ်လို့ဖော်ပြထားပါတယ်မရူပိုမြို့မှာရုရှားရဲ့လှုပ်ဆောင်မှုတွေအလွန်ဆိုးဝါးကြောင်း EU ဥရောပသမ္မတနိုင်ငံခြားမူဝါဒရေးရာအကြီးအကဲဂျိုးဇက်ဖ်ဘိုရယ်ကပြောပါတယ်အဲ့ဒီမှာဘာမှခွဲခြားမှုမရှိဘဲတွေ့ရကိုဖျက်ဆီးဘုံကျဲတွေ့ရလူကိုတတ်ဖြတ်ပြီးကြီးမားတဲ့စစ်ရာဇဝတ်မှုကျူးလွန်နေတာဖြစ်ကြောင်းဘရပ်ဆဲလ်က EU နိုင်ငံခြားရေးဝန်ကြီးတွေရဲ့အစည်းအဝေးမှာမစ္စတာဘိုရယ်ကပြောကြားခဲ့တာဖြစ်ပါတယ် Kiev မြို့မှာဗုဒ္ဓဘူးနေမနေ့အထိတတ်မှတ်ချိန်အတွင်းအပြင်းမထွက်ရကာဖျူးအမိန့်တစ်ကိုမြို့တော်ဝင်ကထုတ်ပြန်လိုက်ချိန်မှာပဲမြို့တော်ကဇေးစင်တာတစ်ခုမှာဘုံကျဲအတိုက်ခိုက်ခံရပြီးလူရှိဦးတယ်မနေ့တည်ဆုံးခဲ့ရပါတယ်ခုချိန်မှာရုရှားတပ်တွေဟာမြို့တော် Kiev အနောက်မြောက်ဖက်10မိုင်လောက်အကွာကိုရောက်နေပြီလို့ American ကာကွယ်ဝန်ကြီးဌာနအကြီးတန်းအရာရှိသူကပြောပါတယ်ရုရှားရဲ့ Ukraine ပေါ်အရေးပဲမဲ့မရေအားတိုက်ခိုက်မှုကိုပူပေါင်းတုံ့ပြန်ဖို့ညှိနှိုင်းမယ်လို့ American သမ္မတအင်ဗျူကပြောဆိုထားတဲ့ Ukraine အရေးဆွေးနွေးပွဲကိုတနင်္လာနေ့မှာအမေရိကန်ပြင်သစ်၊ဂျာမနီ၊အီတလီနဲ့ဗြိတိန်ခေါင်းဆောင်တွေကျင်းပခဲ့ကြပါလေ။ယူကရိန်းမှာအခုသတင်းဘက်ကရက်ပိုင်းအတွင်းတိုက်ပွဲတွေပုံမပြင်းထန်လာနေတယ်လို့ယူကရိန်းကိုရုရှားဝင်ရောက်ကျူးကျော်ခဲ့ခြင်းကစပြီးအခုချိန်ထိဆိုယူကရိန်းနိုင်ငံသား10သန်းကျော်နေရာဆန့်ခွာထွက်ပြေးနေရပြီလို့ကုလသမဂ္ဂကတနင်္လာနေ့မှာအတည်ပြုပြောကြပါလေ။
Since February 24th, more than 10 million people have now been forced from their homes in search of safety.
February 24th, ကစားပြီးဘေးလွတ်ရာနေရာမှာခိုလုံဖို့အတွက်ဥယျာဉ်ဆန့်ခွာထွက်ပြေးရတဲ့ Ukraine နိုင်ငံသားက10သန်းကျော်နေပါပြီ။ဒါဟာ Ukraine လူဦးရေ4ဘုံ2ဘုံလောက်ရှိနေတာပါ။နေရာဆန့်ခွာထွက်သွားသူအမျိုးသားအမျိုးသမီးတွေနဲ့ကလေးသင်ငယ်6သန်းခွဲလောက်ဟာပြည်ရင်းဥယျာဉ်ရွှေ့ပြောင်းရသူတွေဖြစ်ပြီးနေဆက်ကျော်ဖြတ်ပြီးဒုက္ခတွေအဖြစ်ပြီးပထွက်ပြေးရသူကအမျိုးသမီးနဲ့ကလေးငယ်အများစုပါတဲ့လူပေါင်း3သန်းခွဲလောက်ရှိမယ်လို့ IOM နိုင်ငံတကာရွှေ့ပြောင်းအခြေချသူများဆိုင်ရာအဖွဲ့ကခန့်မှန်းထားကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရ Stephen Dujarric ကပြောပါတယ်။မြို့လယ်ကောင်နေရာတွေမှာရုရှားကလေကြောင်းတိုက်ခိုက်မှုအများပြားလှုပ်ဆောင်ခဲ့တဲ့ဆိုတဲ့သတင်းတွေရနေတယ်လို့အခုရက်ပိုင်းတွင်တိုက်ပွဲတွင်ပြင်းထန်လာနေတဲ့အတွက်ပြည်ပထွက်ပြေးရသူပိုတိုးလာနိုင်တယ်လို့လည်းပြောပါတယ်။ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကတော့ယူကရိန်းကတိုက်ပွဲတွေအတွင်း တနင်္ဂနွေနေ့မှာဆေးကုသနေရာပေါင်းနောက်ထပ်6နေရာတိုက်ခိုက်ခံခဲ့ရတာဖြစ်ပြီးအခုဆိုရက်ပေါင်း25ရက်အတွင်းဆေးရုံဆေးကန်းပေါင်း52ခုအတိုက်ခိုက်ခံခဲ့ရပြီလို့ပြောပါတယ်။ဒါကအကာအကွယ်ပေးရမယ့်ဆေးကုသတဲ့နေရာတွေကိုတရက်ကို2ချိန်လောက်အတိုက်ခိုက်ခံနေရတာဖြစ်ပါတယ်။လူပေါင်းတန်းနဲ့ချီအငက်ပေးနဲ့ဆင်းရဲမွဲတေမှုကျုံနေရတဲ့အာဖဂန်နစ္စတန်နိုင်ငံအတွက်လူသားဆန္ဒမှုနဲ့စီးပွားရေးပြဿနာတွေရောပါစေအကူအညီပေးဖို့အတွက်ငွေကြေးအုပ်ထိန်ရေးအဖွဲ့ကိုတနင်္လာနေ့ကအစ္စလာမစ်နိုင်ငံတွေကတရားဝင်ဖွဲ့စည်းလိုက်ပါတယ်။နိုင်ငံပေါင်း58နိုင်ငံပါဝင်တဲ့အစ္စလာမစ်ပူးပေါင်းဆောင်ရွက်ရေးအဖွဲ့ OIC နဲ့ Saudi Arabia အခြေစိုက်အစ္စလာမစ်ဖွံ့ဖြိုးရေးဘဏ် ISDB တို့ကအာဖဂန်နစ္စတန်လူသားဆန္ဒမှုဆိုင်ရာငွေကြေးအုပ်ထိန်ရေးအဖွဲ့ AHDF ပြည်ညင်စရန်ကိုပါကစ္စတန်ကအင်ရှင်ဖြစ်နဲ့လက်ခံကျင်းပတဲ့အခမ်းအနမှာလက်မှတ်ရေးထိုးခဲ့ကြပါတယ်။မနစ်ကအာဖဂန်နစ္စတန်မှာတာလီဘန်တွေထိန်းချုပ်ခဲ့ပြီးချိန်ကစပြီးအာဖဂန်နစ္စတန်နိုင်ငံဟာအလွန်ခက်ခဲတဲ့ကာလကိုကျော်ဖြတ်ရင်ဆိုင်နေရကြောင်း OSCE အတွင်းရေးမှူးချုပ်ကလက်မှတ်ရေးထိုးပွဲအခမ်းအနပြီးထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒီဖွဲ့ကိုအာဖဂန်ပြည်သူတွေကိုထောက်ပံ့ပေးဖို့ရည်ရွယ်ဖွဲ့စည်းထားတဲ့အတွက်OIC ဖွဲ့ဝင်နိုင်ငံတွေအနေနဲ့တက်နိုင်တဲ့မြတ်ပေါဝင်လှူဒန်းဖို့လည်းပန်ကြားထားတာပါ ISDB အကြီးအကဲကလည်းသူတို့ဘဏ်ဟာကုလသမဂ္ဂနဲ့တခြားနိုင်ငံတကာအဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးအာဖဂန်နိုင်ငံရေရှည်ငြိမ်းချမ်းတည်ငြိမ်ရေးအတွက်အကောင့်ထည့်ဖို့လှုပ်ဆောင်သွားမှာဖြစ်ကြောင်းပြောပါတယ်အာဖဂန်လူထုရဲ့တုံ့ပုံနှစ်ပုံဖြစ်တဲ့လူပေါင်း23သန်းလောက်အတွက်လူသားဆန္ဒမှုအကူအညီတွေအရေးပေါ်လိုအပ်နေတာဖြစ်ပြီး WFP ကမ္ဘာစန္ဒရိတ်ခအဖွဲ့ကတော့အာဖဂန်ပြည်သူ9သန်းလောက်ဟာအငက်ပေးကြုံရဖို့တိတ်နေနေပြီလို့ပြောပါတယ်။ဆူဒန်နိုင်ငံမှာစစ်အာဏာသိမ်းမှုကိုပြင်းပြင်းထန်ထန်ဆန့်ကျင်ကြောင်းထုတ်ဖော်ဆန္ဒပြသူတွေပေါ်ဆိုးရတဲ့လူခွင့်ချိုးဖောက်မှုတွေအကြမ်းဖက်ကျူးလွန်ခဲ့တဲ့ဗဟိုအရန်ရဲတပ်ဖွဲ့ CRP ကိုအမေရိကန်အစိုးရကတနင်္လာနေ့မှာဒဏ်ခတ်အရေးယူလိုက်ပါတယ်။ CRP ဟာခါတုံးမြို့တော်မှာငြင်းချမ်းစွာဆန္ဒပြသူတွေကိုအင်အားလွန်ကျွန်သုံးနှိမ်နှင်းခဲ့ကြောင်းJanuary လမှာတော့ကြီးအစ်စ်နဲ့ပါပြစ်ခတ်ခဲ့တဲ့အတွက်ဆန္ဒပြသူတို့တနက်ထိမှန်ပြီးနောက်ပိုင်းတည်ဆုံးခဲ့ရတယ်လို့ American ဘဏ္ဍာရေးဝန်ကြီးဌာနနိုင်ငံခြားငွေထိန်းချုပ်ရေးယုံ OFAC ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဆူဒန်မှာမနစ်ကအောက်တိုဘာမှာရက်သားအစုအဝေးကိုစစ်တပ်ကဖြုတ်ချခဲ့တဲ့နောက်ပေါ်ပေါက်လာတဲ့ဆန္ဒပြမှုတွေကိုစစ်တပ်ကတုံ့ပြန်ရမှာ CRP အဖွဲ့ကရှေ့တန်းကလှုပ်ရှားခဲ့တာဖြစ်ပါတယ်။
ဒီလိုအမေရိကန်တန်မနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းထိုမီတာ32 kHz 9335နဲ့9383လိုင်းထိုမီတာ49 kHz 6153ပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်။အင်္ဂါနေ့မနက်ခင်း VOA ရဲ့သတင်းတွေကိုဆက်ပြီးတင်ဆက်နေပါတယ်ကျွန်တော်ညဝင်းအောင်ပါမြန်မာနိုင်ငံတွင်းမှာနေစဉ်နဲ့အမျှဆေးရဇဝမှုလူသားတို့ပေါ်ကျွလွန်တဲ့ရာဇဝမှုတွေဆက်ဖြစ်နေပြီးနိုင်ငံတကာရဲ့ဝေဝါးတဲ့ကြေညာချက်တွေကိုမြန်မာပြည်သူတွေအယုံကြည်ကင်းမဲ့နေကြကလက်တွေ့အရေးယူလှုံ့ဆော်လာမဲ့အရေးကိုညီငွေတာရှည်စွာစောင့်ဆိုင်းနေကြရတယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူအခွင့်အရေးအထူးကိုယ်စားလှယ်တอมအန်ဒရူးစ်ကတနင်္လာနေ့ကပြောပါတယ်ဂျနီဗာမြို့မှာကျင်းပတဲ့ကုလသမဂ္ဂလူအခွင့်အရေးကောင်စီကိုတင်သွင်းတဲ့မြန်မာနိုင်ငံလူအခွင့်အရေးအခြေအနေအစီရင်ခံစာထဲမှာတော့မြန်မာစစ်တပ်ဟာနေစဉ်နဲ့အမျှရာဇဝမှုကျူးလွန်နေပြီးပြည်ထောင်ကနေကင်းလွတ်ခွင့်ရနေတယ်လို့ဒေါ်အမ်ဘရူးစ်ကထည့်သွင်းပြောဆိုပါတယ်မြန်မာနိုင်ငံမှာစစ်အာဏာသိမ်းခဲ့တာတစ်နှစ်ကျော်ကြာလာတဲ့အချိန်အထိကုလသမဂ္ဂအနေနဲ့အစည်းအဝေးတွေကျင်းပတာကြီးညာချက်တွေထုတ်ခဲ့တာသာရှိပြီးစစ်ကောင်စီအပေါ်တပြင်းညီထိရောက်တဲ့အရေးယူဖို့ဆုံးဖြတ်ချက်ချနိုင်တာမျိုးမရှိခဲ့ကြောင်းဒေါ်အမ်ဘရူးစ်ကထောက်ပြပါတယ်နိုင်ငံတကာမှာယူကရိန်းအရေးဖြစ်လာတဲ့အခါယူကရိန်းအပေါ်ကျူးကျော်တိုက်ခိုက်တဲ့နိုင်ငံကိုပြင်းထန်တဲ့ဒဏ်ခတ်အရေးယူမှုတွေချက်ချင်းလှုပ်ဆောင်ခဲ့ကြတာကမြန်မာပြည်အရေးအတွက်လည်းဒါမျိုးဖြစ်တဲ့လို့သူကပြောပါတယ်မြန်မာနိုင်ငံတွင်းဖြစ်ပေါ်နေတဲ့အကြမ်းဖက်မှုတွေတပ်ဖြတ်မှုနဲ့ဥယျာဉ်ဆွန့်ခွာထွက်ပြေးရတဲ့အဖြစ်တွေညှဉ်းပန်းနှိပ်စက်မှုလူမသိသူမသိပျောက်ကွယ်သွားမှုလိမ်မိုင်းဆိုင်ရာအကြမ်းဖက်မှုတွေအတွက်စစ်ကောင်းဆောင်တွေမှလုံးဝတာဝန်ရှိကြောင်းဒါတွေကိုရွေချက်ရှိရှိလှုပ်ဆောင်နေတယ်လို့လည်းဒေါ်အန်ဒရူးစ်ကထပ်လောင်းပြောဆိုပါတယ်ခင်ဗျာမြန်မာနိုင်ငံတွင်လူအခွင့်အရေးအခြေအနေတွေဆက်လက်ဆိုးရွားနေတဲ့အပေါ်လွန်စွာမှစိုးရိမ်မိကြောင်းကမ္ဘာလူအခွင့်အရေးဆိုင်ရာဗီဒင်တန်မာကြီးရီတာဖရန့်က49ချိန်မြောက်ကုလသမဂ္ဂလူအခွင့်အရေးကောင်စီမှတနင်္လာနေ့ကပြောကြားလိုက်ပါတယ်မြန်မာစစ်တပ်ဟာညှဉ်းပန်းနှိမ့်ဆက်မှုလေမိုင်းဆိုင်ရာအကြမ်းဖက်မှုလူအစုလိုက်တပ်ဖြတ်မှုစတဲ့အကြမ်းဖက်မှုတွေကျူးလွန်နေတာကိုခိုင်လုံတဲ့သတင်းတွေအရသိထားရကြောင်းသူကပြောပါတယ်တစ်ချိန်တည်းမှာပဲ အခြားကိုဒူကိုဒလက်နက်ကန်အဖွဲ့တွေရဲ့အနိုင်ကျင့်စော်ကားမှုတွေအပေါ်မှာလဲစိုးရိမ်မိကြောင်းဒီလိုအလုံးသောအကြမ်းဖက်အနိုင်ကျင့်မှုတွေကိုအမြန်ဆုံးရပ်တန့်ဖို့လိုလားကြောင်းတမ်မကြီးရီတာကတိုက်တွန်းပါတယ်မြန်မာစစ်တပ်အနေနဲ့သူကျူးလွန်လာတဲ့ပြစ်မှုကနေကင်းလွတ်ခွင့်ရနေတဲ့အစင်လာကိုအဆုံးသတ်ပြီးတာဝန်ခံမှုရှိလာအောင်လုပ်ဖို့လိုသလိုမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်ရဲ့2022ဖေဖော်ဝါရီအစည်းအဝေးခန်းစာအတိုင်းမြန်မာစစ်တပ်လက်ထက်လက်နက်စီးဆင်းမှုကိုတားမြစ်ဖို့လိုကြောင်းအဲ့ဒီလိုမတားဆီးနိုင်ရင်မတည်ငြိမ်မှုတွေပဋိပက္ခတွေပိုဆိုးလာမှာဖြစ်ကြောင်းတမ်မကြီးရီတာကထောက်ပြပါရယ်ဒါကြောင့်ကုလသမဂ္ဂရဲ့အဆုံးဖြတ်ချက်တွေနဲ့အညီမြန်မာနိုင်ငံရဲ့လက်နက်စီးဆင်းမှုတားမြစ်ရေးကိုပူးပေါင်းလှုပ်ဆောင်ကြဖို့ဗီဒင်းအနေနဲ့နိုင်ငံတကာအတိုင်းအဝိုင်းကိုတိုက်တွန်းလိုကြောင်းပြောသွားပါရယ်ခင်ဗျာမြန်မာစစ်တပ်ဟာရိုဟင်ဂျာတွေအပေါ်လူမျိုးတုံးတပ်ဖြတ်မှုနဲ့လူသားမျိုးနွယ်တရက်လုံးအပေါ်ရာဇဝတ်မှုကျူးလွန်ခဲ့တယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကကြေညာလိုက်ပါတယ်။ဝါရှင်တန်ဒီစီမှာဖွင့်လှစ်တဲ့ဂျူးတွေကိုအစုလိုက်ပြုံလိုက်တပ်ဖြတ်ခဲ့မှုအောက်မေ့ဖွယ်ပြတိုက်မှာနိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကပြောကြားခဲ့တာပါ။အမေရိကန်ပြည်ထောင်စုအနေနဲ့လူမျိုးတုံးတပ်ဖြတ်မှု9ခုကိုဆုံးဖြတ်ကြေညာခဲ့ပြီးပါပြီ။အခုက10ခုမြောက်ပါမြန်မာစစ်တပ်ဟာရိုဟင်ဂျာတွေအပေါ်လူမျိုးတုံးတပ်ဖြတ်မှုကျူးလွန်ခဲ့တယ်လို့ကျွန်တော်တို့ဆုံးဖြတ်လိုက်တာပါဆိုပြီးဘလင်ကန်ကသူ့မိကွန်းနဲ့ပြောကြားသွားတာဖြစ်ပါတယ်။နိုင်ငံကြီးဝန်ကြီးဌာနကလေ့လာခဲ့ရမှာရိုဟင်ညာလူမျိုးဒုက္ခသည်တွေကိုထောင်ချပြီးတွေ့ဆုံမေးမြန်းခဲ့ပါတယ်။ဒီလိုအချက်လက်တွေကရိုဟင်ညာတွေပေါ်ကျူးလွန်တာဟာစနစ်တကျကြေကြေပြင်းပြင်းကျူးလွန်ခဲ့တာဖြစ်ကြောင်းပြသနေတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးကပြောဆိုသွားပါတယ်ခင်ဗျာ။မြန်မာနိုင်ငံကိုလက်တော်ရောက်ရှိနေတဲ့အာဆီယံအထူးကိုယ်စားလှယ်ရဲ့ခရီးစဉ်ဟာမြန်မာပြည်သူအများစုရဲ့ဆန္ဒနဲ့တောင်းဆိုမှုတွေကိုလစ်လျူရှုပြီးစစ်ကောင်စီကိုထောက်ခံမှုပေးဖို့တွားရောက်တဲ့ခီးစဉ်မျိုးဖြစ်တာကြောင့်ရှက်ဖွဲကောင်းတဲ့ခီးစဉ်ဖြစ်ရှုတ်ချကြောင်း GSC ခေါ်မြန်မာနိုင်ငံအထွေထွေသပိတ်ကော်မတီရဲ့ထုတ်ပြန်ချက်ကိုကိုးကားပြီးရိုက်တာသတင်းမှဖော်ပြပါရယ်အရက်ဖက်လူမှုအဖွဲ့အစည်း36ဖွဲ့ကိုစား GSC ကော်မတီကတနင်္လာနေ့မှာကြေညာချက်ထုတ်ပြန်ခဲ့တာပါမြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်ဖြစ်တဲ့ကမ္ဘောဒီးယားနိုင်ငံသားဦးဝန်ကြီးပရက်ဆော်ခွန်ဟာတနင်္လာနေ့မြန်မာနိုင်ငံကိုရောက်ရှိလာပြီးစစ်ကောင်စီအကြီးအကဲဗိုလ်ချုပ်ဝန်ကြီးမင်းအောင်လှိုင်အပါအဝင်နိုင်ငံသားဦးဝန်ကြီးဦးဝနမောင်လွင်နဲ့ပါနေပြည်တော်မှာတွေ့ဆုံခဲ့ပါတယ်။သုံးရကြမဲ့သူခီးစဉ်အတွင်းနိုင်ငံရေးပါတီတချို့ကကိုယ်စားလှယ်တွေနဲ့တွေ့ဆုံဖို့ရှိတယ်ဆိုတဲ့သတင်းတွေထွက်ပေါ်ပေမဲ့ဘယ်သူနဲ့တွေ့မယ်ဆိုတာကိုပရက်ဆော်ခွန်ကထုတ်ပြောဖို့ညှင်းဆိုပါတယ်။သူခီးစဉ်အတွင်းတိုင်းသားလက်နက်ကိုင်အဖွဲ့တချို့နဲ့တွေ့မယ်ဆိုတဲ့အစီအစဉ်နဲ့ပြတ်သွားခဲ့ပါတယ်။စစ်ကောင်စီရဲ့နိုင်ငံသားဦးဝန်ကြီးဦးဝနမောင်လွင်ကတော့အာဆီယံကလိုလားတဲ့မြန်မာငြိမ်းချမ်းရေးဖြစ်စဉ်ဟာမြန်မာနည်းမြမဟန်နဲ့မြန်မာနိုင်ငံကပဲဥဆောင်မှုပြုရမယ်ငြိမ်းချမ်းရေးဖြစ်စဉ်မျိုးသာဖြစ်ဖို့လိုတယ်လို့ဒူးကိုစလဲဖရက်ဆိုကွန်ကိုရှင်းပြခဲ့တယ်လို့ဆိုပါတယ်ခင်ဗျာ
ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုညံဝင်းအောင်တို့တင်ပြခဲ့တာဖြစ်ပါတယ်ရှင်အခုတော့သတင်းဆောင်မတွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုတင်ပြပေးမှာဖြစ်ပါတယ်မြန်မာစစ်တပ်ရဲ့ရိုဟင်ဂျာတွေအပေါ်အကြမ်းဖက်ဖိနှိပ်ညှဉ်းပန်းတပ်ဖြတ်မှုတွေဟာဂျီနိုဆိုက်လူမျိုးတုံးတပ်ဖြတ်မှုနဲ့လူသားတို့အပေါ်ကျူးလွန်တဲ့ရာဇဝတ်မှုမြောက်တဲ့အကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကပြောဆိုလိုက်ပါတယ်ရိုဟင်ဂျာတွေအပေါ်အကြမ်းဖက်ဖိနှိပ်မှုတွေကိုမြန်မာစစ်တပ်ကအစီအစဉ်တကျကြေကြေပြန့်ပြန့်ကျူးလွန်ခဲ့တာကိုပြတဲ့ခိုင်မာတဲ့သက်တည်အထောက်အထားတွေရှိထားပြီးဒါတွေကိုတေချာလေ့လာဆန်းစစ်ပြီးမှလူမျိုးတုံးတပ်ဖြတ်မှုအဖြစ်သတ်မှတ်တာဖြစ်တဲ့အကြောင်းဝန်ကြီးဘလင်ကင်ကတနင်္လာနေ့မနက်ပိုင်းဝါရှင်တန်မြို့တော်ဟိုလိုကတ်ပြတိုက်မှာကျင်းပတဲ့အခမ်းအနားမှာပြောဆိုသွားတာပါမခင်ဖြူထွေးကအပြည့်အစုံတင်ပြပေးမှာပါရှင
်2019ခုနှစ်ကရခိုင်ပြည်နယ်မှာမြန်မာစစ်တပ်ရဲ့နေမျိုးရှင်းလင်းမှုတွေအတွင်းရိုဟင်ဂျာသိမ်းနေချီအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခဲ့ရတဲ့ဖြစ်ရပ်တွေကို ethnic cleansing လူမျိုးစုလိုက်ရှင်းလင်းဖယ်ရှားတဲ့ဆိုးဝါးတဲ့ရာဇဝတ်မှုတွေအဖြစ်အမေရိကန်အစိုးရကမကြာခဏပြစ်တင်ရှုံချလေးရှိပေမဲ့လို့လူမျိုးတုံးတက်ဖြတ်မှုဂျီနိုဆိုက်လို့တော့အရင်ကသတ်မှတ်ပြောဆိုခဲ့တာမရှိပါဘူး။ဒါပေမဲ့တနင်္လာနေ့မနက်ပိုင်းမှာတော့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကန်ကဝါရှင်တန်မြို့တော်ဟိုလိုကော့စ်ပြတိုက်မှာကျင်းပတဲ့လူမျိုးတုံးတက်ဖြတ်မှုစီဥတည်နေတဲ့မြန်မာ Burma's Path to Genocide လို့နာမည်ပေးထားတဲ့ရွင်ကြားရေးပြပွဲကိုကိုယ်တိုင်သွားရောက်ကြည့်ရှုခဲ့တဲ့အပြင်မြန်မာစစ်တပ်ရဲ့ရွင်ကြားရေးအပေါ်ဖိနှိပ်တက်ဖြတ်မှုတွေဟာလူမျိုးတုံးတက်ဖြတ်မှုကျူးလွန်ရာရောက်တယ်လို့အမေရိကန်အစိုးရကဆုံးဖြတ်တဲ့အကြောင်းတရားဝင်ပြောကြားသွားခဲ့ပါတယ်
Beyond the Holocaust, the United States has concluded that genocide was committed 7 times. Today marks the 8th.
ဂျူးလူမျိုးတွေစုလိုက်ပြုံလိုက်တပြက်ခံရတဲ့ Holocaust ဖြစ်ရဲ့နောက်ပိုင်းလူမျိုးတုံးတက်တမှုအဖြစ်အမေရိကန်ကသတ်မှတ်ခဲ့တဲ့ဖြစ်ရဲ့ခုနှစ်ခုရှိခဲ့ပါတယ်။ဒီကနေ့တော့ရှစ်ခုမြောက်ဖြစ်သွားပါပြီ မြန်မာစစ်တပ်ရဲ့ရိုဟင်ဂျာတွေပေါ်ကျူးလွန်မှုတွေဟာလူမျိုးတုံးတပ်ဖြတ်မှုနဲ့လူသားတူပေါ်ကျူးလွန်တဲ့ရာဇဝတ်မှုမြောက်တယ်လို့ဆုံးဖြတ်လိုက်တာကြောင့်မ
နိုင်ငံခြားရေးဌာနရဲ့ပုံမှန်အချက်အလက်ရှာဖွေစမ်းသပ်မှုတွေလိလာသုံးသက်ချက်တွေပေါ်မှာအခြေခံပြီးအခုလိုဆုံးဖြတ်တာဖြစ်တယ်လို့ Amnesty International နဲ့ Human Rights Watch တို့လိုနိုင်ငံတကာလူခွင့်ရေးအဖွဲ့အစည်းတွေတခြားတီးခြားလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေကနေရရှိလာတဲ့အသေးစိတ်အချက်လက်တွေအားလုံးကိုအခြေခံပြီးတော့မှဆုံးဖြတ်ခဲ့တာဖြစ်တယ်လို့ဝန်ကြီးဘလင်ကန်ကပြောပါတယ်
။ The attack against Rohingya was widespread and systematic, which is crucial for reaching a determination of crimes against humanity.
ရိုဟင်ဂျာတွေပေါ်တိုက်ခိုက်မှုတွေကိုရက်ဆက်ကြမ်းကြုတ်စွာနဲ့နေရာနှံ့အစီအစဉ်တကျနဲ့ကြံကြံပြန့်ပြန့်လှုပ်ဆောင်ခဲ့တာကြောင့်လူသားတူပေါ်ကျူးလွန်တဲ့ရာဇဝတ်မှုအဖြစ်ဆုံးဖြတ်တာဖြစ်ပါလေ။ဆိုးဝါးတဲ့ဒီဖြစ်တဲ့နောက်ကွယ်မှာရှင်းလင်းတဲ့ရွေချက်တွေရှိနေတယ်ဆိုတာအထောက်အထားတွေကပြနေပါလေ။ရိုဟင်ဂျာတို့ဓမ္မမှုအားလုံးကိုဖယ်ရှားဖို့ဆိုတဲ့ရွေချက်ပါ။နေပြည်တော်ရှင်းလင်းမှုမှာပါဝင်ခဲ့ပြီးဘက်ပြောင်းလာတဲ့စစ်သားတွေရဲ့အတီးပြီးပြောဆိုချက်တွေရှိပါလေ။တယောက်ရဲ့ပြောဆိုချက်မှာဆိုရင်သူ့အထက်ရာရှိကတွေ့တဲ့လူကိုပြစ်သက်ရွာတွေကိုမိရှို့မျိုးသမီးတွေကိုမရင်ချင်းတပ်ဖြတ်ဖို့အမိန့်ပေးတဲ့အတိုင်းသူနဲ့သူ့တပ်ဖွဲ့တွေလှုပ်ဆောင်ခဲ့တဲ့အကြောင်းပြောထားတာရှိပါလေ
ဒီလိုရိုဟင်ဂျာတွေပေါ်ကျူးလွန်တဲ့ပြစ်မှုတွေနဲ့ပတ်သက်ပြီးမြန်မာကိုအရေးယူဖို့နိုင်ငံတကာတရားရုံး ICJ မှာတရားစွဲဆိုထားတဲ့ဂမ်ဘီယာနိုင်ငံနဲ့လည်းအမေရိကန်ပြည်ထောင်စုကအချက်လက်မျှဝေတာတွေလှုပ်ဆောင်နေတဲ့အကြောင်းဝန်ကြီးဘလင်ကန်ကပြောပါရယ်တစ်ချိန်တည်းမှာလည်းရိုဟင်ဂျာတွေအပါအဝင်မြန်မာပြည်သူတွေအတွက်အမေရိကန်အစိုးရကအကူအညီတွေတိုးမြှင့်ပေးနေတဲ့အကြောင်းနဲ့နောက်ထပ်ဒေါ်လာတစ်သန်းနီးပါးထပ်တိုးကူညီပေးသွားမယ်အကြောင်းကိုလည်းတနင်္လာနေ့ကကြေညာသွားပါရယ်။အာဏာသိမ်းထားတဲ့မြန်မာစစ်တပ်ဟာလက်ရှိချိန်မှာတော့ရိုဟင်ဂျာတွေနဲ့တခြားလူနည်းစုတွေကိုသာမကသူတို့ကိုစန့်ကျင်တော်လှန်သူဘယ်သူကိုမဆိုရဲရဲဆက်ဆက်အကြမ်းဖက်ဖိနှိပ်နေတယ်လို့လည်းဝန်ကြီးဘလင်ကန်ကပြောသွားပါရယ်
။ Since seizing power, the military has killed more than 1,670 men, women and children.And unjustly detained at least 12.
အာဏာသိမ်းယူခဲ့တဲ့အချိန်ကလေးကမြန်မာစစ်တပ်ဟာအမျိုးသားမျိုးသမီးကလေးသူငယ်1,680ကျော်ကိုတပ်ဖြတ်ခဲ့တယ်လို့လူပေါင်း12,800ကျော်တဲ့မင်းကိုစူးစူးဝါးဝါတရားလဲလို့ဖမ်းဆီးတာတွေလုပ်ခဲ့ပါတယ
်။2019ခုနှစ်ဩဂတ်စ်လကရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာစစ်တပ်ရဲ့အင်အားသုံးနယ်မြေရှင်းလင်းမှုတွေအတွင်းရိုဟင်ဂျာကျေးရွာတွေကိုမိရှို့ဖျက်ဆီးလူတွေကိုအစုလိုက်ပြုံလိုက်နှိမ့်ဆက်ညှဉ်းပန်းတပ်ဖြတ်တာတွေရှိခဲ့ပြီးရိုဟင်ဂျာတွေသိမ်းတဲ့ချီအိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်မောင်းထုတ်ခံရတာတွေဟာလူမျိုးတုံးတပ်ဖြတ်မှုကျူးလွန်တာဖြစ်တယ်ဆိုပြီးနိုင်ငံကလူခွင့်ရေးအဖွဲ့တွေကပြောဆိုနေတာဖြစ်တယ်လို့အမေရိကန်အစိုးရအနေနဲ့လည်းဒါကိုတရားဝင်သတ်မှတ်ဆုံးဖြတ်ဖို့အမေရိကန်လွှတ်တော်အမတ်တွေကစက်တိုက်ဖိအားပေးတောင်းဆိုလာနေတာကတော့ကြားပါပြီ။ဒါကြောင့်အခုအမေရိကန်အစိုးရကလူမျိုးတုံးတပ်ဖြတ်မှုအဖြစ်တရားဝင်ဆုံးဖြတ်လိုက်တဲ့အပေါ်အမေရိကန်လွှတ်တော်အမတ်တချို့နဲ့လူခွင့်ရေးအဖွဲ့တွေကကြိုဆိုကြပါတယ်။အမေရိကန်ဆိုရကရိုဟင်ဂျာကိစ္စကိုလူမျိုးတုံးတက်ပြတ်မှုအဖြစ်ဆုံးဖြတ်သတ်မှတ်လိုက်တဲ့အတွက်အမေရိကန်ပြည်ထောင်စုဘက်ကမြန်မာအပေါ်နောက်ထပ်တန်ခတ်အရေးယူမှုအသစ်တွေတမဟုတ်ချင်းချမှတ်လာမှာမျိုးမဟုတ်ပေမဲ့လို့လည်းလူမျိုးတုံးတက်ပြတ်မှုဒါစီနိုင်ငံကသဘောတူညီချက်ကိုမြန်မာနိုင်ငံကချိုးဖောက်တယ်ဆိုပြီး ICJ နိုင်ငံကတရားရုံးမှာအမှုရင်ဆိုင်နေရတဲ့မြန်မာစစ်ကောင်စီအပေါ်နိုင်ငံကဖိအားတွေကတော့တိုးလာနေပါတယ်မြန်မာစစ်ကောင်စီကတော့ရိုဟင်ဂျာဆိုတဲ့အတုံးလုံးကိုလက်မခံသလိုရိုဟင်ဂျာတွေပေါ်လူမျိုးတုံးတက်ပြတ်မှုဆွဆွဲချက်ကိုလည်းငင်းဆန်ထားပါရဲ့ရှင်
။မက်ကင်ဖြူထွေးပါရှင်။တစ်ဆက်တည်းမှာပဲဒီအပေါ်မှာတုံ့ပြန်ချက်တွေကိုလည်းတင်ပြပေးပါမယ်။ရိုဟင်ဂျာမွတ်စလင်တွေအပေါ်မြန်မာစစ်တပ်ကလူမျိုးတုံးတက်ပြတ်မှုကျူးလွန်ခဲ့ကြောင်းအမေရိကန်ပြည်ထောင်စုရဲ့သတ်မှတ်ကြေညာချက်ဟာစစ်ကောင်ဆောင်တွေအပေါ်နိုင်ငံတကာဥပဒေအရအရေးယူဖို့လှုံ့ဆော်တာမှာပိုပြီးအကောင့်စီကြောင်းမြန်မာအရေးလှုံ့ရှားနေသူတွေက VOA ကိုပြောပါတယ်။တစ်ဖက်မှာလည်းစီးပွားရေးအရပြင်းထန်တဲ့ပိတ်ဆို့အရေးယူမှုတွေကိုလက်တွေ့ကျကျပိုပြီးလှုံ့ဆော်တင်ချောင်းလဲ HRW လူခွင့်ရေးဆောင်ချီရဲ့အဖွဲ့ကြီးကပြောပါတယ်ဆက်သွယ်မေးမြန်းထားတဲ့မတ်အင်ချင်းနိုင်ကအပြည့်အစုံပြောပြပေးပါမယ်ရှင
်ရခိုင်ပြည်နယ်မှာရိုဟင်ဂျာမွတ်စလင်တွေကိုလူမျိုးတုံးတပ်ဖြတ်မှုနဲ့လူသားတို့ပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေကိုမြန်မာစစ်တပ်ကကျူးလွန်ကြောင်းအမေရိကန်ပြည်ထောင်စုကမနေ့တနင်္လာနေ့ကတရားဝင်ဆုံးဖြတ်လိုက်တာပါအမေရိကန်အထက်နဲ့အောက်လွှတ်တော်ကလည်းအရင်သမ္မတထရမ့်လက်ထက်ကတည်းကအမေရိကန်အစိုးရရဲ့မူဝါဒအဖြစ်မြန်မာနိုင်ငံမှာလူမျိုးတုံးတပ်ဖြတ်မှုကျူးလွန်နေဆိုတာကိုကြေညာဖို့နှစ်နဲ့ချီတိုက်တွန်းလာခဲ့တာဖြစ်ပါတယ်။အခုလက်ရှိသမ္မတဂျိုးဘိုင်ဒန်လက်ထက်မှာရိုဟင်ဂျာတွေအပေါ်စစ်တပ်ကလူမျိုးတုံးတပ်ဖြတ်မှုကျူးလွန်ခဲ့တယ်ဆိုတာကိုနိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကိုယ်တိုင်ကြေညာဖို့ဝါရှင်တန်ကဟိုလိုကော့စ်ပြတိုက်မှာမနေ့ကအခမ်းအနားနဲ့စီစဉ်ခဲ့တာဖြစ်ကြောင်းကိုရိုင်းတက်ရောက်ခဲ့တဲ့ Woman Peace Network ကိုတီထောင်သူမတ်ဝဝေနုက VOA ကိုပြောပါရစေ
။နိုင်ငံသားရေးဝန်ကြီးအမေရိကန်နိုင်ငံသားရေးဝန်ကြီးကနေပြီးတော့ US Holocaust Memorial Museum ကိုလာပြီးတော့မှရိုဟင်ဂျာတွေအပေါ်မှာလူမျိုးတုံးတက်ဖြတ်မှုဖြစ်တယ်ဆိုတာကိုကြေညာတာဖြစ်တယ်။ ီမှာလာပြီးတော့ကြည်ညာရတဲ့အကြောင်းရင်းကဘာကြောင့်လဲဆိုတော့ US Holocaust Memorial Museum ကရိုဟင်ဂျာတွေအပေါ်မှာကျူးလွန်ထားတဲ့ genocide ကိုပြပွဲအနေနဲ့ပြသထားတာဖြစ်တယ်။အဲပြပွဲအနေနဲ့အဲသူတို့ပြသထားတဲ့ခါကျတော့အဲ့ပြပွဲမှာလာပြီးတော့အဲဒီနိုင်ငံကြီးဝင်ကြီးကနေပြီးတော့ကြည်ညာသွားတာပါမှ
မြန်မာနိုင်ငံမှာ genocide လူမျိုးတုံးတပ်ဖြတ်မှုကိုကျူးလွန်ခဲ့တဲ့ဆိုတော့ American အစိုးရရဲ့တရားဝင်အတိအမှတ်ပြုကြေညာချက်ဟာမြန်မာစစ်ကောင်းဆောင်တွေအပေါ်နိုင်ငံတကာဥပဒေနဲ့အရေးယူဖို့ကြိုးပမ်းချက်တွေမှာအထောက်အကူဖြစ်စေတယ်လို့မဝဝေနုကတဆက်သေးအခုလိုပြောပါတယ
်။ဟုတ်ကဲ့အခုလိုမျိုးလေ Rohingya တွေအပေါ်မှာ genocide ဖြစ်တယ်ပေါ့နော်လူမျိုးတုံးတပ်ဖြတ်မှုတွေဖြစ်တယ်ဆိုပြီးတော့တတ်မှတ်လိုက်တဲ့ကိစ္စဟာ Rohingya တွေအတွက်တာမကမြန်မာတိုင်းနိုင်ငံလုံးအပေါ်မှာအကျိုးတရားမှုတွေအများကြီးရှိလာနိုင်ပါတယ်။ဒါအမတန်ရေးပါတယ်ဆုံးဖြတ်ချက်တစ်ခုဖြစ်ပါတယ်။အခုကျမတို့မျိုးတော်လန်ရေးမှာဒီစစ်တပ်ကိုအေးအေးယူဖို့ပြစ်ပေးအေးအေးယူဖို့ကြိုးပမ်းမှုတွေလှုပ်ဆောင်ရမှာပို့ပြီးတော့အကောင့်တော်လှနိုင်ပါတယ်။ကျမတို့ဒီလို genocide လို့ American ဆိုရကတတ်မှတ်ခြင်းဟာသူတို့အနေနဲ့တာဝန်ယူရမယ့်ဟာတွေဖြစ်လာပြီးရှိလာမယ်ပေါ့နော်။အဲတာဝန်ယူရမယ့်အချက်တွေထဲမှာပို့ပြီးတော့မှခုနဖိအားပေးတာလေအေးအေးယူအပြစ်ပေးအေးအေးယူတာလေကျူးလွန်သူတွေအပြစ်ပေးအေးအေးယူတာလေရှိလာနိုင်ပါတယ
်မြန်မာစစ်တပ်ဟာရိုဟင်ဂျာမွတ်စလင်တွေသာမဟုတ်ပဲတိုင်းဒေသလူမျိုးစုဒေသတွေမှာလည်းလူမျိုးတုံးတပ်ဖြတ်မှုကျူးလွန်တာစစ်ရာဇဝတ်မှုနဲ့လူသားတို့ပေါ်ရာဇဝတ်ကျူးလွန်တာစတဲ့ဆွတ်ဆွဲချက်တွေကိုထုတ်ဖော်ဖို့အတွက်လည်းအခုလိုအမေရိကန်အစိုးရရဲ့ညှိညာချက်ဟာအထောက်အကူဖြစ်စေကြောင်း NUG အမျိုးသားညီညွတ်ရေးအစိုးရရဲ့ဆက်သွယ်ရေးသတင်းအချက်အလက်နဲ့ဤပညာဝန်ကြီးဦးထင်လင်းအောင်က VOA ကိုပြောပါတယ
်ကျွန်တော်အနေနဲ့ပြောရမယ်ဆိုရင်ဒါကကောင်းတဲ့လက္ခဏာအဖြစ်အပြုသဘောအဖြစ်ကျွန်တော်တို့ကမြင်ပါတယ်။ဘာဖြစ်လို့လဲဆိုလို့ရှိရင် genocide လို့တုံးထားတာကသူတို့ကဒါကိုကျူးလွန်တဲ့လူကိုသူတို့ကဘယ်သူလဲဆိုတာကိုတိတိကျကျပေါ်ပြလာတဲ့အနေအထားကိုတွေ့ရတယ်လေ။အဲဒီမှာစစ်တပ်ကကျူးလွန်တယ်မြန်မာနိုင်ငံမှာရှိနေတဲ့အခုလက်ရှိအာဏာသိမ်းထားတဲ့နော်အာဏာမတရားယူထားတဲ့စစ်တပ်ကနေပြီးတော့ကျူးလွန်ခဲ့တယ်ဆိုတာကိုဒါသူတို့တိတိကျကျအခုပေါ်ပြလာတာမျိုးတွေ့ရတယ်။အဲဒီလိုပဲဒါကဒီလိုမျိုးတွေစတက်ကကျူးလွန်နေတာကဒါနှစ်ပေါင်းများစွာဖြစ်နေပြီတိုင်းရင်းသားဒေသတွေမှာလည်းတိုင်းရင်းသားရွာတွေကိုအကုန်လုံးကိုမိရှို့တယ်နော်တိုင်းရင်းသားဒေသတွေကိုဘုံကျဲတယ်ဒါတွေကတိုင်းရင်းသားတွေအပေါ်မှာလည်းဒီလိုမျိုးလူမျိုးတုံးတပ်ဖြတ်မှုတို့နော် war or crime against humanity တို့ဆိုတဲ့ဟာမျိုးတွေကရှိခဲ့တာဆိုတော့ဒါတွေကသူတို့ဇက်တိုက်ကျူးလွန်နေခဲ့တဲ့ကိစ္စတွေဖြစ်တယ်ဒါတွေကိုလည်းဖော်ထုတ်ဖို့လိုမယ်လို့ကျွန်တော်ကတော့ပြောချင်တယ်ဗျ
American အစိုးရအနေနဲ့ကြေညာချက်ထုတ်ပြန်တယ်လို့လက်တွေ့အရလည်းထိရောက်မှုရှိတဲ့အရေးယူဆောင်ရွက်မှုတွေကိုလှုပ်ဆောင်ဖို့လိုအပ်နေကြောင်းနယူးယောက်အခြေစိုက် HRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့အာရှမူဝါဒရေးရာညွှန်ကြားမှု John Sifton က VOA ကိုပြောပါတယ
်။ Well, there's no immediate direct legal impact, but it does
တရားဥပဒေကြောင့်ရချက်ချင်းတိုက်ရိုက်တက်ရောက်မှုတော့မရှိပါဘူး။ဒါပေမဲ့ American ပြည်ထောင်စုကဘာကြောင့်ဒီထက်ပိုပြီးမလုပ်တာလဲဆိုတော့မေးခွန်းထုတ်ဖို့အခြေအနေကိုဖန်တီးပေးလို့ဖြစ်နေပါတယ်။ဒီထက်ပိုထိရောက်တဲ့ The Hague မှာရှိတဲ့ ICC နိုင်ငံတကာရာဇဝတ်ခုံရုံးကနေမြန်မာရေးကင်တွယ်ဖို့ကိစ္စကို New York မှာရှိတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီမှာဘာလို့တင်သွင်းဆွေးနွေးတာမျိုးမလုပ်တာလဲ။ရုရှားပဲဖြစ်ဖြစ်တရုတ်ပဲဖြစ်ဖြစ်ဗီဒီယိုအာဏာသုံးပြီးဟန်တားမယ်ဆိုရင်တောင် ICC ကိုလွှဲပြောင်းပေးဖို့ဆိုတဲ့ကိစ္စကိုလုံခြုံရေးကောင်စီမှဆွေးနွေးတဲ့အဆင့်ထိရောက်တင်ပါတယ်မြန်မာစစ်ကောင်စီလုပ်ရက်တွေကိုရာဇဝတ်ကျူးလွန်မှုအဖြစ်အဖွဲ့ဝင်နိုင်ငံအများစုကရှုမြင်ကြရဲဆိုတာစစ်ကောင်ဆောင်တွေတတိပြုစေဖို့ဖြစ်ပါတယ်လို့ပြောသွားတာပါတကယ်လို့လုံခြုံရေးကောင်စီမှမအောင်မြင်ဘူးဆိုရင်ကုလသမဂ္ဂအထွေထွေညီလာခံမှာမြန်မာအပေါ်လက်နက်ရောင်းချမှုပိတ်ပင်ရေးကိုပိုးပြီးအားကောင်းခိုင်မာစေတဲ့ဆုံးဖြတ်ချက်အသစ်ချမှတ်နိုင်ရေးအမေရိကန်ပြည်ထောင်စုအနေနဲ့ဥဆောင်တင်တယ်လို့လည်း John Sifton ကတိုက်တွန်းသွားပါတယ်။ Rohingya ဆိုတဲ့အတုံးနှုံးကိုလက်မခံတဲ့မြန်မာစစ်ကောင်စီဘက်ကတော့အခုချိန်ထိအမေရိကန်အစိုးရရဲ့ကြေညာချက်နဲ့ပတ်သက်လို့တုံ့ပြန်ပြောဆိုခြင်းမရှိသေးပါဘူးရှင်။
မင်းချင်းနိုင်စူးစီးတင်ပြပေးခဲ့တာဖြစ်ပါလေရှင်ဆရာနာတိမ်မှုကြောင့်မြန်မာနိုင်ငံပြိုပြက်သွားနိုင်တယ်လို့ကုလမဟာမင်းကြီးကသတိပေးလိုက်တဲ့အကြောင်းကိုလည်းတင်ပြပေးပါမယ်မြန်မာနိုင်ငံရဲ့ရက်ဆက်ကြမ်းကြုတ်တဲ့ဆရာနာရှင်စနစ်ဟာလူမှုအဖွဲ့အစည်းရဲ့တဟဆာတဖြစ်မှုကိုဖျက်ဆီးနေပြီးနိုင်ငံပြိုလဲသွားနိုင်တဲ့အန္တရာယ်ပိုကြီးလာစေကြောင်းကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးမစ်ရှဲဘက်ရှလက်ကသတိပေးလိုက်ပါတယ်။လူ့ခွင့်ရေးမဟာမင်းကြီးကသူမရဲ့အစီရင်ခံစာကိုတင်းနှင်းလာနေမှာလူ့ခွင့်ရေးကောင်စီကိုတင်သွင်းတာဖြစ်ပါတယ်။ဆွစ်ဇာလန်နိုင်ငံဂျီနီဗာကနေလီဆာရှလိုင်းပေးပို့တဲ့သတင်းလွှာကိုနားဆင်ကြပါရှင်။ စီးပွားရေးလုံခြုံရေးလွတ်လပ်မှုလူ့အခွင့်အရေးနဲ့အနာဂတ်ကိုအကွက်ကြကြဖျက်ဆီးခံနေရတဲ့နိုင်ငံတစ်ခုရဲ့စိတ်ပြညှိုးငယ်ပွဲအနေအထားကိုကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးကသူမရဲ့အစီရင်ခံစာမှာတင်ပြသွားပါတယ်။မြန်မာနိုင်ငံမှာဒီမိုကရေစီနှီးစာရွေးကောက်ခံအစိုးရကိုဖျောက်ချပြီးဆီယနာတင်ခဲ့တာ73လတာကာလတည်းကိုရောက်လာချိန်ပြည်သူတွေရဲ့လူ့အခွင့်အရေးအခြေအနေဟာဆိုးရွားလာတဲ့ပြဿနာကြီးဖြစ်လာတယ်လို့နိုင်ငံဟာလည်းလုံးဝအုတ်တုံဖျို့ဖျဲအခြေအနေဆက်ရောက်နေပြီလို့မီရှဲဘက်ရှ်လေးကပြောပါတယ်။ပုံမှန်အားဖြင့်တည်တည်ငြိမ်ငြိမ်ရှိခဲ့တဲ့ဒေသအတွင်းမှာလည်းကြဲကြဲပြန့်ပြန့်အကြမ်းဖက်မှုတွေကြောင့်မငြိမ်မသက်ဖြစ်ရပြီလို့သူမကပြောပါတယ်။စီးပွားရေးကပြိုလဲလူဖြစ်နေပြီး55သန်းနီးပါးရှိတဲ့မြန်မာလူဦးရေရဲ့ထက်ဝက်နီးပါးဟာဒီနှစ်အတွင်းမှာဆင်းရဲမွဲတေသွားမယ်လို့ခန့်မှန်းရချောင်းလည်းပြောပါတယ်။နောက်ဆက်တွဲပြဿနာတွေရှိပေမဲ့လည်းလူတို့ဟာသူတို့ရဲ့လွတ်လပ်စွာစုဝေးခွင့်နဲ့ထုတ်ဖော်ခွင့်အပေါ်စစ်တပ်ရဲ့ရက်စက်တဲ့ဖိနှိပ်မှုကိုဆက်ပြီးတော့ဆန့်ကျင်နေကြတယ်လို့လည်းလူ့အခွင့်အရေးမဟာမင်းကြီးကပြောပါတယ်။သဘောထားကွဲပြားသူတွေကိုကြီးလေးတဲ့ပြစ်ဒဏ်တွေချက်မှတ်ကြောင်းအများအပြားတပ်ဖြတ်ခံရတယ်လို့တရားဥပဒေမဲ့အစုလိုက်ပြုံလိုက်ဖမ်းဆီးနှိပ်စက်ခံရမှုတွေကိုလည်းလူ့အခွင့်အရေးမဟာမင်းကြီးကထောက်ပြပါဗျ
။ Credible sources have recorded the death of over 1600 individuals.
ယုံကြည်စိတ်ချရတဲ့အရင်းမြစ်မှတ်တမ်းတွေအရတေဆုံးသူ1600ရှိပြီးငြင်းချမ်းစွာဆန္ဒပြခဲ့ကြသူအများပြားလည်းပါဝင်နေတာပါ။တေဆုံးသူအားလုံးရဲ့27ရာခိုင်နှုန်းကျော်ဖြစ်တဲ့အနည်းဆုံး350ဟာစစ်တပ်ရဲ့ချုပ်နှောင်မှုအတွင်းမှာပဲတေဆုံးခဲ့ရတာဖြစ်ပါတယ်။2021ခုနှစ် February 1ရက်နေ့နောက်ပိုင်းလူပေါင်း9သိန်းကျော်ဟာအိုးအိမ်ဆွန့်ခွာပြီးထွက်ပြေးနေရပါတယ
်။နိုင်ငံတွင်းကနေထွက်ပြေးရသူအနည်းဆုံး1000ခွဲရှိပြီလို့သူမကထောက်ပြပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာရိုဟင်ဂျာမွတ်စလင်အများစုပါတဲ့ဒုက္ခသည်တသန်းကျော်ရှိနေပြီးသားအခြေအနေမှာဒုက္ခသည်တွေထပ်ပြီးတိုးလာတာဖြစ်ပါတယ်။မြန်မာလက်နက်ကိုင်တပ်ဖွဲ့တွေရဲ့အကြမ်းဖက်မှုဖိနှိပ်မှုတွေကြောင့်နိုင်ငံရေးခလုံးခွင့်ရရှိရေးအများစုကစူးစမ်းကြပါတယ
်မြန်မာ is increasingly at risk of state collapse with shattered economic education health and social protection systems
စီးပွားရေးပညာရေးကျန်းမာရေးနဲ့လူမှုအကာအကွယ်ပေးရေးစနစ်တွေပျက်စီးလာနေတာနဲ့အတူမြန်မာနိုင်ငံဟာနိုင်ငံပြိုလဲသွားနိုင်တဲ့အန္တရာယ်ပိုးပြီးများလာပါပြီကျန်းမာရေးစနစ်ပြိုလဲမှုကြောင့်မြန်မာနိုင်ငံရဲ့ COVID-19 တုံ့ပြန်ကင်တွယ်မှုမှာယူကျုံမရဝန်းနေပွဲအကျိုးဆက်တွေရှိခဲ့ပြီးဖြစ်ပါတယ်စစ်တပ်ရဲ့အာဏာအလွဲသုံးစားမှုတွေနဲ့ပဋိပက္ခတွေကြောင့်နိုင်ငံရဲ့တန်ဖိုးကြီးလာတဲ့ဖွံ့ဖြိုးတိုးတက်မှုတွေပျက်စီးခဲ့ရပါပြီ
တိုင်းရင်းသားပြည်နယ်အများအပြားမှာလက်နက်ကင်တော်လှန်ချသူတွေကိုစစ်တပ်ဘက်ကအင်အားအလွန်အကျွံသုံးကြမ်းကြုတ်ရက်ဆက်စွာတုံ့ပြန်နေတယ်လို့လဲကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးဘက်ရှ်လက်ကပြောပါတယ်ဒီဒေသတွေကိုချေမှုန်ရေးရက်ဆက်ချမ်းချုပ်တဲ့စစ်စင်ရေးလောက်ရတွေဟာဆိုရင်2016နဲ့2019ခုနှစ်အတွင်းရခိုင်ပြည်နယ်တွင်းကရိုဟင်ဂျာတွေအပေါ်ချေမှုန်ခဲ့တာတွေနဲ့ဆင့်တူတယ်လို့လဲကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးကပြောပါတယ်။ဒီစစ်စင်ရေးတွေဟာဆိုရင်နိုင်ငံတကာလူ့အခွင့်အရေးနဲ့လူသားချင်းစာနာမှုဆိုင်ရာဥပဒေကိုပြောင်ပြောင်တင်းတင်းချိုးဖောက်မှုလို့လဲသူမကပြောဆိုလိုက်ပါတယ်။ဒီပဋိပက္ခကြီးကိုဖြေရှင်းရေးမှာတာဝန်ယူမှုတာဝန်ခံမှုကအရေးကြီးဆဲဖြစ်တယ်လို့လည်းထောက်ပြပါတယ်။မြန်မာနိုင်ငံတွင်အကြမ်းဖက်မှုတွေရပ်တန့်ရင်းနဲ့ပြည်သူတွေရဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီလိုအပ်ချက်တွေကိုတုံ့ပြန်ဆောင်ရွက်နိုင်ရေးအတွက်နိုင်ငံတကာအသိုင်းအဝိုင်းဘက်ကအရေးပေါ်ဆောင်ရွက်ပေးကြဖို့လဲကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးမစ်ရှဲဘက်ရှ်လက်ကပန်ကြားသွားပါတယ်။မြန်မာစစ်ကောင်စီကိုကုလသမဂ္ဂဘက်ကတရားဝင်အသိအမှတ်မပြုတဲ့အတွက်ကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးရဲ့အစီရင်ခံစာအပေါ်မှာတော့မြန်မာဘက်ကတုံ့ပြန်မှုမရှိပါဘူးရှင
်။ VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube 70B Asia Bing Juru Channel 101ဒါမှမဟုတ်Tycom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ Juru ဖမ်းယူမှုအသေးစိတ်အချက်အလက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။ VOA မြန်မာဝိုင်းအင်တာနက်စာမျက်နှာလိပ်စာက bamis.voanews.com ဖြစ်ပါတယ်။ Facebook စာမျက်နှာလိပ်စာက facebook.com/voa.bamis.news ဖြစ်ပါတယ်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူရုမိတ်ဆွေအရောက်လာခဲ့ပါပြီနော်။
မင်္ဂလာမနက်ခင်ဗျာတောရရှင်များရှင် VOA American အတန်ရဲ့2022ခုနှစ်မတ်လ22ရက်အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6153ညတို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ဘင်းစတက်ထိပ်သီးညီလာခံမှာစစ်ကောင်စီကိုမဖက်ရေးလှုပ်ရှားသူတွေကြိုးပမ်းနေကြတဲ့အကြောင်းနောက်ကရင်ပြည်နယ်တဲကတိုက်ပွဲနောက်ဆုံးရအခြေအနေတွေကိုအခုဒုတိယပိုင်းမှာအရင်ဆုံးနားဆင်ကြရမှာဖြစ်ပါတယ်။ဒီနောက်မှာနားဆင်ကြရမယ့်အပတ်စဉ်ကဏ္ဍတွေကိုတင်ပြတဲ့အခါမှာတော့
ဘယ်လိုဆွေးနွေးလဲဆိုရင်ဒီဘက်ကစုနဲ့ပတ်သက်ဒီဟိုချင်းချင်းရုပ်တဲ့ဟာလုပ်ဖို့တော့မှဒီစုတာရှိတယ်
အပတ်စဉ်စီးပွားရေးအစီအစဉ်မှာနားဆင်ကြရမှာဖြစ်ပါတယ်။ဒီနောက်မှာတော့ဘလော့ဂါတွေပြောသမျှနဲ့တက်တန်ရောင်သတင်းလွှာအစီအစဉ်တို့ကိုလည်းထုတ်လွှင့်ပေးမှာဖြစ်ပါတယ်ရှင်။အခုတော့သတင်းဆောင်မတွေနဲ့သတင်းပေးပို့ချက်တွေကိုတင်ပြပေးပါမယ်။တရီလင်ကာနိုင်ငံမှာဒီနှစ်ကျင်းပမဲ့ဘင်္ဂလားပင်လယ်အော်နည်းပညာနဲ့စီးပွားရေးပူးပေါင်းဆောင်ရွက်ရေးဘင်းစတက်အဖွဲ့ရဲ့၅ချိန်မြောက်ထိပ်သီးအစည်းအဝေးမှာမြန်မာစစ်ကောင်စီကိုမဖိတ်ဖို့အတွက်လူ့ခွင့်ရေးနဲ့ဒီမိုကရေစီရေးတက်ကြွလှုပ်ရှားနေတဲ့ India for Myanmar ကတောင်းဆိုလိုက်ပါတယ်။ Binstack အဖွဲ့ဝင်တွေကဒီမိုကရေစီနိုင်ငံတွေဖြစ်လို့အာဏာသိမ်းမြန်မာစစ်တပ်ကိုဆက်ပြီးအသိအမှတ်ပြုနေတာဟာအဖွဲ့ရဲ့ဂုဏ်သိက္ခာကိုပါထိခိုက်စေတယ်လို့ India for Myanmar ကပြောဆိုလိုက်ပါတယ်။ရန်ကုန်ကပေးပို့တဲ့ဒီသတင်းကိုတော့ကိုရဲမွန်ကပြောပြပေးမှာပါရှင်။
တီရီလင်္ကာနိုင်ငံမှာမတ်လ30ရက်နေ့မှာကျင်းပမဲ့ Binstack အစည်းအဝေးမှာမြန်မာစစ်ကောင်စီကိုလက်ခံမဖိတ်ကြဖို့အိန္ဒိယအခြေစိုက်ပညာရှင်တွေလူ့ခွင့်ရေးတက်ကြွလှုပ်ရှားသူတွေနဲ့ဖွဲ့စည်းထားတဲ့ India for Myanmar အဖွဲ့ကတောင်းဆိုလိုက်ပါတယ်။အာဏာသိမ်းပြီးနောက်ပြည်တွင်းမှာစစ်ကောင်စီရဲ့လူ့ခွင့်ရေးချိုးဖောက်မှုတွေလက်နက်အားကိုအနိုင်ကျင့်တာတွေရှိနေပေမဲ့တောင်အာရှနိုင်ငံအများစုနဲ့ဖွဲ့စည်းထားတဲ့ Binstack အဖွဲ့ကတော့မတိကျိုးကျွံပြုနေတယ်လို့အဲ့ဒီအဖွဲ့ကထောက်ပြပါတယ်။ကုလအပါဝင်အာဆီယံလိုနိုင်ငံတကာအဖွဲ့အစည်းတွေကစစ်ကောင်စီခေါင်းဆောင်ကိုနိုင်ငံကိုစားပြုအနေနဲ့မဖိတ်ခေါ်တော့တဲ့အချိန်မှာ Binstack အနေနဲ့လည်းမဖိတ်ဖို့တောင်းဆိုရတာလို့ India for Myanmar ရဲ့တာဝန်ခံဆလိုင်းဒိုခါက VOA ကိုပြောပါတယ
်။ဒါမဲ့ Binstack ကိုကျွန်တော်တို့လေးလာကြည့်တဲ့အခါကျတော့တောက်လျှောက်ဒီစစ်ကောင်စီကိုဒီနိုင်ငံကိုစားပြုအစိုးရအဖြစ်ပုံမှန်စကားပြောဆက်ဆံလာတဲ့ဟာကိုကျွန်တော်တို့တွေ့ရတယ်။ဆိုတဲ့အခါကျတော့ကျွန်တော်တို့အနေနဲ့လည်းဒီ Binstack ကိုဒီအာနာပင်ကိုကျူဆန်းနေတဲ့စစ်ကောင်စီကိုပြည်သူကိုစားပြုအစိုးရအဖြစ်မဖိတ်ဖို့ဆိုတဲ့ဟာကိုကျွန်တော်တို့တိုက်တွန်းထားတာဖြစ်တယ်။ဆိုတော့ဒီဒီကနိုင်ငံတကာအစုဖွဲ့တွေပါဝင်ပြည်သူကမှနိုင်ငံကိုစားပြုအစိုးရအဖြစ်လက်မခံတဲ့စစ်ကောင်စီကိုဒီလိုဒီမိုကရေစီနိုင်ငံတွေအများကြီးပါဝင်တဲ့ဒီဘင်စတန်အဖွဲ့နိုင်ငံတကာအစုဖွဲ့မှစစ်ကောင်စီကိုဒီဖိတ်ခေါ်ပေးမှဒီအဝင်အစိုးရဖြစ်တဲ့အာမေရပေးတဲ့အမျိုးကနောက်ဆက်တွဲနေတဲ့စကောင်စီကိုနိုင်ငံတကာအစိုးရမှအသက်သွင်းပြီးတော့မှစကောင်စီကိုနေရပေးလာတဲ့လုပ်ရည်တွေဖြစ်တဲ့ဒါကြောင့်ကျွန်တော်တို့ကန့်ကွက်ရတာဖြစ
်ဘင်းစတက်ကိုဘင်္ဂလားဒေ့ရှ်၊ဘူတန်၊အိန္ဒိယ၊နီပေါ်၊တီရီလင်္ကာ၊မြန်မာ၊ထိုင်းစတဲ့နိုင်ငံတွေနဲ့ဖွဲ့စည်းထားတာပါBinstack အစည်းအဝေးကိုမြန်မာစစ်ကောင်စီဘက်ကတက်ရောက်မယ်မတက်ရောက်ဘူးဆိုတာနဲ့ပတ်သက်လို့နိုင်ငံခြားရေးဌာနရဲ့ပြောခွင့်ရဦးအောင်ကိုကတော့ VOA ကိုအခုလိုပြောပါတယ်
ကျွန်တော်တို့လောဆယ်တော့ပြောပြချနိုင်ရင်မရှိသေးပါဘူးခင်ဗျာနော်ဟုတ်ကဲ့ပါစင့်တော်တဲ့အချိန်ကျရင်တော့သိပါလိမ့်မယ်နော်ဟုတ်ကဲ့ပါဟုတ်ကဲ့ပါဟုတ်ကဲ့ပ
ါလင်းနေတဲ့ချိန်ကျင်းပတဲ့ Binstack အစည်းအဝေးကို NLD အစိုးရတမရဦးဝင်းမြင့်2018ခုနှစ်ကနောက်ဆုံးတက်ရောက်ခဲ့ပါတယ်စစ်သက်အာဏာသိမ်းပြီးနောက်ပိုင်းမှာလည်း2023ဇွန်လတုန်းကဘင်းစတက်ရဲ့24နှစ်မြောက်နှစ်ပတ်လည်ကျင်းပချက်မှာစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှုရင်းမယောင်နိုင်ကိုနိုင်ငံတော်ဝန်ကြီးချုပ်လို့တုံးဆွဲခဲ့တာ2023ဒီဇင်ဘာမှာအိန္ဒိယကလက်ခံကျင်းပတဲ့ Binstack နိုင်ငံတွေရဲ့စစ်ရေးလေ့ကျင့်မှုမှာမြန်မာစစ်တပ်ကိုဖိတ်ခေါ်ခဲ့တယ်လို့ India for Myanmar ကပြောပါတယ်။တောင်အာရှဒေသအတွင်းဒီမိုကရေစီထွန်းကားပြီးငြိမ်းချမ်းဖို့ဆိုရင်မြန်မာပြည်ကိစ္စကိုလည်းဂုဏ်သိက္ခာကိုရှည်တန်းတင်ပြီး Binstack အဖွဲ့ဝင်တွေအနေနဲ့ဆုံးဖြတ်ချဖို့သူတို့ကတိုက်တွန်းထားတာပါခင်ဗျာ။
ကိုရဲမွန်ပါရှင်ကရင်ပြည်နယ်တဲကတိုက်ပွဲနောက်ဆုံးရအခြေအနေတွေကိုဆက်ပြီးတင်ပြပါမယ်။ကရင်ပြည်နယ်ကော့ကရိတ်မြို့နယ်ထဲမှာစစ်ကောင်စီတပ်တွေနဲ့ KNU လက်အောက်ခံကရင်အမျိုးသားလွတ်မြောက်ရေးတပ် KNLA ပြည်သူ့ကာကွယ်ရေးတပ် PDF စတဲ့ပူးပေါင်းတပ်ဖွဲ့တွေနဲ့နှစ်ဖက်တိုက်ပွဲတွေပြင်းထန်နေပြီးကော့ကရိတ်ကြိုက်တုံလမ်းလဲပိတ်ထားသလိုမတ်လ21ရက်နေ့မှာတော့ KNU ရဲ့ တောနော်စေယုံကိုစစ်ကောင်စီတပ်ဖွဲ့တွေကသိမ်းယူပြီးတက်ဆွဲထားလိုက်ပါတယ်။နှစ်ဖက်တိုက်ပွဲတွေကြောင့်ဒေသခံစစ်ပေးရှောင်သူ1000ကျော်လဲအိုးအိမ်ဆွန့်ခွာထွက်ပြေးနေရပါတယ်။ VOA သတင်းတောင်မအေးအေးမှသတင်းပေးပို့ထားပါတယ်ရှင်။
ကရင်ပြည်နယ်ကော့ကရိတ်မြို့နယ်ထဲမှာစစ်ကောင်စီတပ်တွေနဲ့ KNU လက်အောက်ခံကရင်မျိုးသားလွတ်မြောက်ရေးတပ် KNL ပြည်သူ့ကာကွယ်ရေးတပ် PDF စတဲ့ပူးပေါင်းတပ်ဖွဲ့တွေနဲ့နှစ်ဖက်တိုက်ပွဲတွေပြင်းထန်နေတာပါမတ်လ21ရက်နေ့မှာတော့တနေ့လုံးနီးပါးတိုက်ပွဲတွေဖြစ်နေပြီး KNU ရဲ့စေယုံဖြစ်တဲ့တောနော်စေယုံကိုလည်းစစ်ကောင်စီဘက်ကတက်ဆွဲနေရယူလိုက်တယ်ဆိုပြီးပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကခေါင်းဆောင်တဦးဖြစ်တဲ့ကိုစောမုံကပြောပါတယ
်အဲ့တော့ဤတောနော်ကိုမင်းနဲ့ကသူတို့တင်းနေရပါဘောနော်အဲစေယုံကိုစေယုံကတော့ဘာအသားကြီးမှမရှိဘူးလေစေယုံနဲ့ဝင်လာတယ်ဝင်လာတော့အဲ့နေရာသူတို့တက်ဆွဲတယ်အာဒီစက္ကစကအစိုးရဒီကျောင်းတော်စေယုံနဲ့နန်းရှိမုံပေါ့အဲ့ဒီကျောင်းတော်နဲ့ဆက်ဆက်နေတာနန်းရှိမုံရွာကိုလည်းသူတို့တင်လိုက်တယ်တင်လိုက်ပြီးတော့နန်းရှိမုံဖုံးကျောင်းမှာတက်ဆွဲတာလည်းအခုလက်ရှိဟောအမ်ဘာကြီးနဲ့ကက်ရဲရွာပေါ့ဟုတ်ကဲ့အဲ့ဒီအဲ့ရွာကိုရောက်သွားတာရွာရောက်သွားတဲ့ခါကျတော့သူကလက်နဲ့ကြီးနဲ့ဒီ69တက်ကလက်နဲ့ကြီးနဲ့အမြောက်ကောင်းကနေလက်နဲ့ကြီးနဲ့ပြစ်တယ်နောက်စကားခါတနစ်ကနေလက်နဲ့ကြီးနဲ့နှမ်းပြစ်တယ်မနေ့ကလေးကနေစပြစ်တယ်နေ့လယ်အထိပြစ်နေတုန်းလဲမနေ့ကတည်းကပိုကြီးပြင်းထန်တယ်ဒီနေ့သိုးစစ်ဆင်လာတာပေါ့သူတို့ဟုတ်ကဲ့နံပါတ်တိုက်ပွဲတွေပြင်းထန်တယ်ဒီဘက်ကလည်းသွားပြစ်တယ်သူတို့ကတော့ထိုးစစ်ဖြစ်လာတယ်။အာကွန်ကရစ်ကြိုက်တုံလမ်းလို့အားလုံးတိတယ်ကနေစပိတ်ထားတယ်။မနေ့ကနေဒီကြိုက်တုံကွန်ကရစ်လမ်းကိုပိတ်ထားတယ
်။မလ21ရက်နေ့ညနေပိုင်းမှာတော့မြဝတီခရိုင်ဝလီမြို့နယ်ကမောခိကျေးရွာအခြေဆိုင်စစ်ကောင်စီခြေလင်းတန်းရင်ခလိုက်ရ32စခန်းကို KNU နဲ့ပူးပေါင်းတပ်ဖွဲ့တွေကဝင်ရောက်သိမ်းပိုက်လိုက်ကြောင်း KNU ဘက်ကသတင်းထုတ်ပြန်ခဲ့ပါတယ်။2022ခုနှစ်ဒီဇင်ဘာလကစပြီးကရင်ပြည်နယ်တပ်မ6နယ်မြေမှာတက်ဆွဲနေရယူထားတဲ့စစ်ကောင်စီတပ်တွေ၃ရက်အတွင်းဆုတ်ခွာပေးဖို့မတ်လ9ရက်နေ့က KNU ကသတိပေးစာထုတ်လိုက်ပြီးတဲ့နောက်မှာတော့စစ်ကောင်စီဘက်ကထိုးစစ်ဆင်တာတွေပို့လုလာပြီးတိုက်ပွဲတွေပုံမပြင်းထန်လာတယ်လို့လည်း KNU နိုင်ငံခြားရေးဌာနပြောရေးဆိုခွင့်ရှိသူဖရိုဇော်တော်နီကအခုလိုပြောပါတယ
်။မတ်လ9ရက်မှာစတင်တဲ့ဟာအဆက်ပြီးတော့အခုဆက်ကနဲ့တက်ပွဲတော်ဆောက်ပြင်တယ်လေ။အကွက်ဖြစ်တော့အဲဒီကော်ပိုရိတ်မျိုးပေါင်းချင်းကော်ပိုရိတ်မျိုးတွေမှာတော့ဖြစ်လိုက်သေးတယ်အဲဒီမှာဒီရောလုံးကော်ပိုရိတ်တောင်ပိုင်းဤနာပေါင်းချင်းနောက်ပြီးတော့ဒီကျိုင်းဆိုင်ကြီးကျိုင်းရှင်လမ်းတစ်လျှောက်ပဲအဲ့လိုဖြစ်တဲ့ဟာတွေကစက်ကဖြစ်နေတာအခုလက်ရှိပဲတက်ခွဲလည်းနေ့တိုင်းလိုဖြစ်တယ်မင်းညာဟောမင်းညာ
ကော်ပိုရိတ်မျိုးနယ်ထဲမှာနှစ်ဖက်တိုက်ပွဲတွေပြင်းထန်လာတဲ့အတွက်ကော်ပိုရိတ်မျိုးနယ်ထဲကကြီးရွာတွေကဒေသခံတောင်ကနန်းလောက်ဟာအိုးအိမ်ဆုတ်ခွာထွက်ပြေးနေရတယ်လို့လည်းကိုစောမောင်ကပြောပြပါဗျာ
အင်းအတော့အော်ဒါဝချီရလူတို့ငါအလုံးသူတို့ဆန်းနှင်းရတောင်းကြော်တော့ရာသားတွေကတော့ဖက်ပြေးနေရတော့ဥလို့စေအင်းကြီးနားရွာတယ်အကုန်လုံးပြေးပဲဘက်ကိုဆစ်ချောင်းရတယ်ဆိုတော့33စုကိုပေါ်တိုင်းလို့ပဲကိုဆစ်ချောင်းရတယ်အော်33စုကျေးရွာရှိတယ်အင်းနဲ့အကဲ့ရပေါ်တိုင်းကျေးရွာရှိတယ်ပေါ်တိုင်းကျေးရွာအစွန်းနောက်ပလန်အဲ့ဘက်ကိုချောင်းရတယ်
မလာစတရနေ့ကစပြီးနေ့စဉ်ဒီပါတိုက်ပွဲတွေတကြောပြန်ပြင်းထန်လာတဲ့အတွက်ကရင်ပြည်နယ်မြဝတီခရိုင်ကော့ကရိတ်မြို့နယ်ကျိုင်းစိတ်ကြီးမြို့နယ်တွေကဒေသခံတောင်ကနန်းလောက်ဟာနေအိမ်တွေကိုစွန့်ခွာပြီးတောတောင်တွေထဲမှာပုံအောင်နေထိုင်နေရပါတယ်ရှင
်။မအေးအေးမှသတင်းပေးပို့ခဲ့တာပါရှင်။အခုတော့သတင်းဖတ်ဆင်ခန္ဓာတွေကိုတက်လှည့်တင်ပြပေးမှာဖြစ်ပါတယ်။အရင်ဆုံးတော့စီးပွားရေးစီစဉ်ကိုနားဆင်ကြရအောင်ပါ။မြန်မာစံနဲ့ဇကွဲပြီးပတင်ပို့မှုဟာပြီးခဲ့တဲ့6လတာအတွင်းတန်ချိန်1.2တန်းထိရောက်ရှိခဲ့ပြီးပြီးပဈေးကွက်ဝယ်လို့အားလည်းတက်နေပါတယ်။ဒါပေမဲ့လည်းပြည်တွင်းဖူလုံမှုအရေးကိုထောက်ပြပြီးပြီးပတင်ပို့မှုကိုထိန်းချုပ်ရေးဆွေးနွေးနေတာတွေလည်းရှိကြောင်းမြန်မာနိုင်ငံစံစဘာလုပ်ငန်းရှင်များအသင်းရဲ့ဒုတိယဥက္ကဋ္ဌဒေါက်တာဆူထွန်းကပြောပါတယ်။နားဆင်ပါရှင်။
အဲကျွန်တော်ဒီဘက်ဒီအော်တိုဘာလာတည့်ရနေရနေပြီးမတ်လ၄ရက်နေ့ဒီပေါ့နော်ဆင်းရဲရရတော့စံတဲ့စကွဲပြီးပေါ့တင်ပို့ထားတော့ဒီတရမနှစ်တန်းတော့ကျွန်တော်တင်ပို့ထားတာရှိပါတယ်အဲပြောရင်တော့ကာလာတူကိုမနေ့ကနေ့နိုင်ရှင်တော့တန်ချိန်တော့အနေနဲ့ပို့ထားတာရှိပ
ါဈေးနှုန်းအခြေအနေကရောဆရာတို့ဈေးနှုန်းများတိုးရလာပါသလားရှင
်ဈေးကတော့တိုးတော့မရဘူးသူကတန်ချိန်တော့တိုးရမယ်အဲကျွန်တော်တို့ဒီနေ့ဒီရတဲ့ပုံမှန်တော့အမေရိကန်ဒေါ်လာကဒီရင်တော့တော့ကျော်နေတဲ့ဒေးကကျော်တော့ရတယ်အခုကတော့တန်390ဆိုပုံမှန်တော့ဈေးနှုန်းကလျော့သွားတယ်သူကတင်မိုးတဲ့နေရာမှာကျွန်တော်တို့ဒီနေ့ဒီဟိုပါပေါ့တော့ရင်တော့သူကျွန်တော်တို့ကဒီဆန်တဲ့ဇကွဲမှာ grade ကြီးခွဲတာရှိတာပေါ့နော်ဆန်ဆိုရင်လည်းကျွန်တော်ကဆန်ကျော်တဲ့ဆန်ညံပေါ့နော်ဇကွဲမှာဆိုရင်ကျွန်တော်ကဒီ A grade နဲ့ B grade ပေါ့နော်အခုကတော့ကျွန်တော်မြင်တာတော့ဒီအကျန်းနေသွားတာဟာများတဲ့သဘောရှိတယ်။အဲတော့သူစီဇန်နဲ့ကဇကွဲတော်မှာလောလောဆယ်ပို့ပြီးဝယ်တာများတယ်။သ ်ပြီးတဲ့မှာဆိုသကွဲသေးတွေတက်နေနေတာအောင်ရှိတယ်ပြောရရင်တော့ကျွန်တော်တို့ဟာဒီသကွဲရတော့ပူပြီးဝယ်တယ်ဒါတရုတ်နိုင်ငံဆိုရင်တော့သူကတန်ဟိုမဝယ်ဘူးသကွဲကိုပူပြီးအဓိကထားဝယ်တယ်အဲ့တော့ပမာဏတော့တက်လာတယ်သူတို့လည်းပဲဈေးနှုန်းအနေနဲ့ပြောရင်တော့အများကြီးတက်လာတာမရှိဘူ
းတရားအဲ့တော့လောလောဆယ်မှာတော့ဟိုဒီလေသမားတွေဘက်ကတချို့ဟိုစိုက်ပျိုးစရိတ်ပေါ့နော်ဆရာဓာတ်မြေဩဇာတို့ဘာလို့ဈေးတက်လာတာရှိတယ်စိုက်ပျိုးစရိတ်ကလည်းဈေးတက်လာတယ်ဆိုတော့အခုရတဲ့စဘာဈေးနဲ့သူတို့ရဲ့စိုက်ပျိုးစရိတ်နဲ့ကရောကာမိကြပါသလားသူတို့ဈေးကွက်အနေနဲ့တွက်ချေကြိုက်ပါသလားဆရာအဲ
ပြောရရင်တော့ကျွန်တော်တို့အနေနဲ့ဒီစိုက်ပျိုးစရိတ်စိုက်ပျိုးစရိတ်တော့မဟုတ်ဘူးဒီတရားစုခေါ်တာပေါ့နော်တရားစုမှာကျွန်တော်တို့ကအခုသူရတော့ဒီဩဇာနဲ့ပို့သက်ဆရာတက်သွားတာပေါ့နော်အော်အရင်တော့ဒီမြေဩဇာကုမ္ပဏီအနေနဲ့ဒီအကျိုးစနစ်နဲ့ပေးတာပေါ့နော်ကျွန်တော်တို့ဒီစဘာပေါ်တဲ့ချိန်ပဲပေါ်တဲ့ချိန်မှာပေးဖို့အဲ့ပုံစံနဲ့လယ်သမားတွေဖြန့်ကျူးတာရှိတယ်အခုကတော့ပုံစံပြောင်းသွားတယ်လက်ငင်းပေးတဲ့စနစ်ဖြစ်သွားတယ်ဒါဒေါ်လာကြီးတက်တဲ့အတွက်ကြောင့်မို့ဒါဒီယူရီဒီကျန်းမာရေးဩဇာဈေးတက်တယ်ဒါဒီဥနိုင်ငံကလည်းသူကပြပဖို့ဒီယူရီယာတင်ပို့မှုကိုပိတ်ထားတယ်အဲကျွန်တော်ကဒီဘက်တခြားယူရောပနိုင်ငံတချို့ကတင်နေတယ်အခုယူကရိန်းတို့ဘာလို့ဆိုတဲ့အခုဒါဟိုဒက်တော့ကကျွန်တော်ဝယ်လို့မရဘူးနော်တမောဆင်မပြတာနဲ့ဟိုလက်ရှိနေတာပေါ့လက်ရှိနေတာမှာတော့လေဒါပြီးရင်စံလေးသွေးစီရောတက်လာတယ်။သဘာဝကြီးလဲဒါအခုလောဆယ်ဆိုတော့ခုနှစ်သိန်းခွဲနဲ့ရှစ်သိန်းကျားလောက်တော့ဟိုကပြောကြတယ်ဟိုပြောရရင်တော့လေဟိုတလုံးမှုတွက်ချေခဲ့တာဆိုတော့လေအဲ့လိုတော့လေပြောရတာခက်တယ်။ပုံရားစီတွေပေါ့နော်ကော့စီရောတော့အများကြီးလေသမားရဲ့အတွက်ကလည်းသမားစုတွေများလာတယ်ထရာဈေးတွေတက်လာတယ်နောက်တစ်ခုကတည်ယူပို့ဆောင်ပါဘောเนาะကျွန်တော်တို့ဒီမှာဒီတည်ယူပို့ဆောင်တဲ့နေရာမှာခုနကဓာတ်ဆီဒီဇယ်ဈေးတက်တဲ့အကြောင်းမလို့ဒီကားကမှဈေးတက်တယ်နောက်တစ်ခုကကျွန်တော်တို့စပားနေပြီးကျွန်တော်ဆန်ပြည့်ပြန်ပြီးတော့ဈေးခွဲတဲ့နေရာမှာလည်းဒီမီးပြတ်တယ်ဘောเนาะမီးပြတ်တဲ့အကြောင်းမလို့ဒီကျိုးရတဲ့ကျွန်တော်တို့ဒီဂျန်နရေတာကိုမီးစက်နဲ့လဲရတယ်အဲ့ဒီကုန်ကြစီများတယ်တချို့ကတော့လည်းဒီအစားထိုးနဲ့နှောင်စာဘောเนาะကျစီဖိုင်ယာကိုလည်းဒီကောင်အနေထုတ်တယ်လက်စစ်တာဒါနဲ့သုံးနာမျိုးရှိတယ်။ချုပ်ပြီးပြောရရင်တော့လယ်သမားအနေနဲ့တော့တွက်စီကြိုက်တာတော့မဟုတ်ဘူးနော်။သူကဈေးကတက်လာတာမှန်နေတယ်။တခြားဒီကုန်စည်လုံးတွေတက်တဲ့ဟာပိုများတယ်။နောက်တစ်ချက်ကတော့သူကဒါတော့နှစ်ခုဖြစ်နေတယ်။ဒီစပားလေးတက်ရင်ကောင်းလားကျရင်ကောင်းလားဆိုတော့လေဟိုလယ်သမားတွေကတော့စပားလေးတက်ရင်ပဲစီတက်ရင်ကောင်းတယ်ပေါ့နော်။သူတို့လည်းပဲသူကသုံးဆွဲတဲ့လူတွေအနေနဲ့ကျတော့စပားလေးပဲစီဒါတက်လာတဲ့ခါကျရင်စပါးလေးတက်တဲ့ခါကျရင်ဆန်လေးတက်တဲ့ခါကျရင်ဒါလေးလုံးတက်တယ်ဆိုပြီးပြဿနာရှိတယ်အခုလည်းကျွန်တော်တို့အနေနဲ့ဒါဒီကတဲ့ဒီရက်ပိုင်းမှာတစ်ပတ်လုံးနေပါမှာဆွေးနွေးနေကြတယ်ဘယ်လိုဆွေးနွေးလဲဆိုရင်ဒီဘောက်ကြီးဆိုးနေပတ်တဲ့ဒီဟိုထင်းထင်းရုပ်တဲ့ဟာလုပ်ဖို့တော့မှဒီဆွေးဆူတာရှိတယ်ဇဝဲလိုတဲ့ချိုးရည်ဟိုဒီဘောက်ကပေးဖို့တော့ဒါပြောကြတယ်ပြောင်းလို့ဟာမျိုးဆိုတော့ဒီဘောက်ကပေးဖို့ဆိုရင်ဒီချိုးမင်းကြီးအဝင်ကြီးဝင်ကြီးဖွဲ့ချုပ်ကနေတချို့ကလည်းပြောကြတယ်ဗျာဒီနေ့မှရှားပါတယ်ဆိုတော့အဲ့တော့ပြောရရင်တော့ခုနလိုပေါ့ဆရာမရေကျွန်တော်တို့ကဒီစံသေးစကွဲစီတက်သွားရင်တော့လေသူကဟိုပြောရင်ဒါဆိုးဝဆက်ဆက်ကတော့ဒါလက်မခံကြဘူးစားတော့လည်းပြည်သူဈေးကြီးမှကြောက်လို့ပေါ့နော်အော်ဒီဘက်ကပြန်ကြည့်ရင်လေဟိုလေသမားကြီးထုတ်တဲ့ဒီစိုက်သွေးစံတို့စပားတို့ကပဲမတက်တာပေါ့ဂျန်နဲ့အားလုံးတက်တဲ့ခါကျရင်ကျွန်တော်တို့ကတို့တို့အတွက်ချေမကိုင်းဖြစ်ပါဘူးအလက်ရှိနေသားမှာတော့လေသမားကြီးအနေနဲ့တော့အဲ့တော့တွက်ချေခဲ့တာလည်းလို့တော့ကျွန်တော်မမြင်သေးဘူးနော်။ဘာလို့တိတ်ဈေးတက်သွားရင်လည်းဒီဈေးတက်ချဖို့ဆိုရင်အစီအစဉ်တွေလုပ်နေကြတော့
။ဟုတ်ဆရာအဲ့တော့ဒီ export အလားလာကရောလက်ရှိအတိုင်းဆက်ကောင်းနိုင်မယ့်အလားလာရှိပါလားရှင်ဆရာ
။ export ကတော့ဆက်ကောင်းနိုင်တယ်ကောင်းမယ်ကောင်းနိုင်တယ်ပြောကြောင်းမလို့ကျွန်တော်တို့ကတခုပဲစိုးရိမ်နေရတာပေါ့နော်။ဒါ export နဲ့ပတ်သက်ရင်ခုနကျွန်တော်တို့စူးနေတဲ့အထက်မှာတချို့ဆန်နေတချို့သကွဲတွေပေါ့နော်။ဒီဟာတွေကိုကျွန်တော်ကဒီဘီဝတင်ဖို့ကွင်ပြုတင်မပြုတင်ဆိုတာကျွန်တော်ကဒါအခုပြောလာကြရှိဟိုအများချို့ဌာနတွေကတော့ခုနကျွန်တော်ပြောတဲ့ကတန်းချင်းဆန်တန်းချင်းစကွယ်ဒီဘောက်ကိုပို့တင်တယ်ပေါ့နော်ဟိုဒီပုံမှန်တင်ပို့နေတဲ့ဒီ25မဲ့ယူယူဒါနဲ့နောက်တစ်ခါ B1 2နဲ့ B2 3 4ပေါ့နော် Animal Fake စကွယ်တို့ကမျိုးတွေဒီဘောက်ကိုပို့တင်လို့ဆိုတာမျိုးတွေဒါအခုထွက်လာတာအဲ့တော့ပြောရရင်တော့ဒီဘောက်ဝယ်နေနေကတော့ demand ရှိတယ်နောက်ဒီဆန်နေမကပါဘူးကျွန်တော်ကပဲလို့ပြောလို့လေကျွန်တော်တို့ကပြောရရင်ဒီကတော့တော့ပိုတက်တယ်ဆန်သေးတဲ့ဆိုင်ပဲဒီကြောင်းသေးလို့နှစ်ဆလောက်တက်တာပေါ့နော်တရားရရတော့ဟိုဈေးတက်တဲ့ပုံစံရှိတယ်အဲ့တော့ပြောရရင်တော့ export အနေနဲ့ကတော့ demand ရှိတယ်ဒီနိုင်ငံကမှလည်းဒီဝယ်သူအားရှိတယ်နောက်လက်ရှိရုရှား Ukraine စစ်ပွဲကြောင့်လည်းပုံပြမဒီဈေးနှုန်းတက်တဲ့နေရာရှိတယ်
ပတ်စဉ်စီးပွားရေးအစီအစဉ်ကိုကျွန်မအစီအစဉ်တင်ဆက်နေတာဖြစ်ပါတယ်ရှင်။အခုတော့အပတ်စဉ်ဘလော့ဂါတွေပြောသမျှအစီအစဉ်ကိုတင်ပြမှာဖြစ်ပါတယ်။နှလုံးကုန်ရုတ်တရက်ရပ်သွားသူတွေရှိရာကိုနှလုံးပုံမှန်ပြန်ခွန်အောင်လုပ်ပေးတဲ့ဆက်တွေအများဆုံးရောက်အောင်ဆွီဒင်နိုင်ငံမှာအဝေးတိုင်းဒရုန်းယာဉ်နဲ့ဆန်းသက်ပို့ပေးနေပါတယ်။အရေးပေါ်အသက်ကယ်ကိရိယာတွေအများပို့ဖို့လိုအပ်တဲ့နေရာတွေစီဒရုန်းယာဉ်တွေနဲ့မကြာခင်မှာကြေကြေပြန့်ပြန့်ပို့ပေးနိုင်ဖို့ရည်ရွယ်ဆန်းသက်နေကြတဲ့အကြောင်း AP သတင်းဆောင်မကိုအခြေခံပြီးမတ်စုမြတ်မွန်ကပြောပြပေးပါမယ်ရှင်။
ရုတ်တရက်နှလုံးခုန်ရပ်သွားသူတွေနှလုံးပြန်ခုန်ပြီးတော့အသက်ရှင်အောင်လုပ်ဖို့မိနစ်တိုင်းဟာအရေးကြီးပါတယ်။ဒါကြောင့်ဆွီဒင်နိုင်ငံစတော့ခ홈မြို့တော်ကကယ်ရိုလင်းစကာစေတူတေကနာသိပ်ပန်းဆွီဒင်နိုင်ငံအရေးပေါ်အကူအညီပေးရဌာနနဲ့အဝေးတိုင်းဒရုန်းယာဉ်ကုမ္ပဏီ Everdrone တို့ပေါင်းပြီးတော့အသက်ကယ်နှလုံးခုန်ဆက်တွေကိုဒရုန်းယာဉ်တွေနဲ့ပို့ပေးတဲ့စမ်းသပ်မှုကိုလုပ်နေကြပါတယ်။နှလုံးပုံမှန်ပြန်ခုန်အောင်လုပ်ပေးနိုင်တဲ့ AED ဆက်ကလေးတွေကိုလူနာတင်ရင်ဒါမှမဟုတ်တခြားအရေးပေါ်တုံ့ပြန်ရေးရင်တွေထက်ကိုဒရုန်းရင်တွေတုံပြီးတော့ပုံမြန်အောင်ပို့နိုင်ဖို့အတွက်စမ်းသပ်နေကြတာဖြစ်ပါတယ
် With the autonomous system that can start instantly and
ဝေးတိုင်းစနစ်ဖြစ်တဲ့အတွက်ပို့ဖို့ချက်ချင်းလုပ်နိုင်ပါတယ်ရင်ကျောပိတ်ဆို့မှုရှောင်စရာမလိုတဲ့အတွက်ဆေးရုံကားတွေထက်လူရာကိုအများကြီးပို့မြန်မြန်ရောက်သွားနိုင်ပါတယ်လူနာကိုပြုစုဖို့ဆေးရုံကားကိုလည်းတို့ပါတယ်ဒါပေမဲ့နှလုံးခုန်မှန်အောင်လုပ်ပေးနိုင်တဲ့ AED ဆက်တွေကိုမိနစ်ပိုင်းပို့ဆောအောင်အရောက်ပို့ပေးနိုင်ရင်ကိုအများကြီးအထောက်အကူဖြစ်ပါတယ်အသက်ရှင်နှုန်းက1မိနစ်ကို10ရာခိုင်နှုန်းလောက်ပို့နည်းသွားနိုင်ခြင်းရှိတာမို့မိနစ်တောင်မဟုတ်တဲ့စက္ကန့်တိုင်းကအရေးကြီးပါတယ
်နှလုံးပုံမှန်ပြန်ခုန်အောင်လုပ်ပေးနိုင်တဲ့ AED ဆက်တွေကိုအခုလိုမျိုး drone ရင်နဲ့ပို့ပေးနေတဲ့စမ်းသပ်မှုကို2019ခုနှစ်ထဲကစလုပ်နေတာပါတယောက်ယောက်နှလုံးအမောဖောက်နေလို့ပဲဖြစ်ဖြစ်နှလုံးခုန်ရပ်သွားလို့ပဲဖြစ်ဖြစ်အရေးပေါ်နံပါတ်ကိုဖုန်းဆက်အကူအညီတောင်းတာနဲ့သူတို့ရဲ့စမ်းသပ် area ထဲမှာရှိနေတဲ့ဆိုရင်အသက်ကနှလုံးခုန်ဆက် AED တွေကို drone ရင်တွေချက်ချင်းပို့ပေးပါတယ်။ဆေးရုံကားတွေကိုလည်းတစ်ချိန်တည်းလွှတ်ပေးပါတယ်။ drone ရင်တွေက AED ဆက်ကိုလူနာတင်ရင်ထက်ကို2မိနစ်3မိနစ်လောက်ပူဆော့ပြီးတော့အရောက်ပို့ပေးနိုင်တယ်လို့အစမ်းစီစဉ်လုပ်နေကြသူတွေကပြောပါတယ်။ပို့ရမယ့်နေရာရောက်ရင် drone ရင်ကမီတာ30လောက်အထိနှိမ့်အောင်ပြန်ပြီးတော့ပါလာတဲ့ဆက်ကိုလွှတ်ချပေးလိုက်တာပါ။ဆေးရုံတွေနဲ့ဝေးတဲ့နေရာမျိုးအထက်မြင့်အဆောက်အဦတွေတိတ်မရှိပဲဒရုန်းယာဉ်ပြန်ဖို့လွယ်တဲ့နေရာမျိုးတွေမှာဒီစနစ်ကိုသုံးတာအကောင်းဆုံးဖြစ်တယ်လို့စမ်းသပ်အစီအစဉ်ကိုလုပ်ပေးနေကြသူတွေကပြောပါတယ
်။ When they put that pin on the map
ညဘုံမှာပို့မယ့်နေရာကိုအတိအကျယူလိုက်တာနဲ့ဒရုန်းယာဉ်ကဆက်ပို့ပြရမှာဘယ်နေရာလဲဆိုတာအလိုလျောက်သိပါတယ
်။ဒရုန်းယာဉ်တွေကဘက်ထရီသုံးရတာဖြစ်တယ်လို့မိုးရွာလေတိုက်စတဲ့အခြေအနေမျိုးတွေမှာပြန်နိုင်ဖို့ခက်ခဲတဲ့ကန့်သတ်ချက်တွေတော့ရှိပါတယ်။ဒါပေမဲ့အရေးပေါ်အသက်ကယ်ဖို့လိုအပ်လာချိန်မျိုးမှာအသက်ကယ်ဆက်ကိုလူနာစီအမြန်ဆုံးအရောက်ပို့နိုင်ဖို့နီလန်းသစ်တွေရှာဖွေဖို့လိုအပ်တယ်လို့ Carolyn Scar ဆေးသူတေသနာသိပ္ပံကတွဲဘက်ဘာမောက်ခါကရှင်းပြပါတယ်
။ We know that if it's possible to use an AED within the first 3-5 minutes
ပထမ3မိနစ်ကနေ5မိနစ်တွင် AED ဆက်ကိုသုံးနိုင်မယ်ဆိုရင်လူနာအသက်ရှင်နှုန်းက50ရာခိုင်နှုန်းလောက်ရှိပါတယ်။ဒါကြောင့်ဒီဆက်တွေကိုနှလုံးရက်သွားပြီးမိနစ်ပိုင်းအတွင်းမှာအရောက်ပို့ပေးနိုင်အသုံးပြုနိုင်မဲ့နည်းလမ်းတွေရှာဖို့လိုအပ်ပါတယ်
။ဆွီဒင်နိုင်ငံမှာရုတ်တရက်နှလုံးခုန်ရက်လို့အရေးပေါ်ကိုအကြောင်းကြားမှုပေါင်းတစ်နှစ်ကို6000လောက်ရှိပြီးတော့အဲ့ဒီထဲက10ရာခိုင်နှုန်းလောက်ပဲအသက်ရှင်ကြတယ်လို့သူကပြောပါတယ်။အဲ့လိုမျိုးရုတ်တရက်နှလုံးခုန်ရက်သွားကြသူ80ရာခိုင်နှုန်းကနေအိမ်တွေမှာဖြစ်လို့အရေးပေါ်နှလုံးပြန်ခုန်အောင်လို့လှုပ်ပေးတဲ့ဆက်လည်းမရှိကြပါဘူး။အခုလိုဒရုန်းယာဉ်သုံးပြီးစမ်းသပ်တဲ့အစီအစဉ်မှာပထမဆုံးအအောင်မြင်မြင်အသက်ကယ်နိုင်ခဲ့တာကတော့အသက်82နှစ်အရွယ်အမျိုးသားဖြစ်ပါတယ်။ဒေါက်တာမူစတာဖာအလီအလုတ်သွားတဲ့လမ်းမှာအမျိုးသားတဦးအိမ်ရှိမှလဲကျနေတာတွေ့ခဲ့လို့စမ်းသပ်ကြည့်တော့ရုတ်တရက်နှလုံးခုန်ရပ်သွားတယ်ဆိုတာသိရတဲ့အတွက်အရေးပေါ်ကိုဖုန်းဆက်အကူအညီတောင်းခဲ့တာဖြစ်ပါတယ
်။ 2 minutes or come in I think something in the air but it's not heard like an helicopter
so တမင်းတဲ့နမင်းလောက်တွင်လေပေါ်မှာတခုခုပြန်နေတဲ့အတံကိုကြားရပါတယ်ရဟယင်မျိုးလည်းမဟုတ်ပါဘူးဆိုပြီးမော့ကြည့်လိုက်တော့ဒရုန်းယာဉ်ကိုတွေ့ရပါတယ်ပထမတော့ဒီနားမှာရုပ်ရှင်များရိုက်နေကြတာလားလို့စိတ်ထဲဖြစ်မိပါတယ်ဒါပေမဲ့ alarm center ကနေ AED ဆက်ပို့လိုက်တာလို့လှမ်းပြောတော့မှကျွန်တော်ဆက်ကိုတွားကောက်ယူလိုက်ပါတယ
်အခုညတောင်းတဲ့ဆက်သွယ်မှုရချိန်ကနေနှလုံးပြန်ခုန်အောင်လုပ်ပေးတဲ့ဆက်အရောက်ပို့နိုင်ချိန်3မိနစ်ပဲကြာတယ်လို့ Everdrone Company ကပြောပါတယ်drone နဲ့ပို့လိုက်တဲ့နှလုံးခုန်ဆက်နဲ့လူနာတင်ရင်ရောက်မလာခင်အထိလူနာကိုကုသနိုင်ခဲ့လို့လူနာအသက်ရှင်ခဲ့ပါတယ်။ဒီအတွေ့အကြုံကြောင့်အရေးပေါ်နှလုံးပြန်ခုန်အောင်လုပ်ပေးတဲ့ဆက်တွေကိုဘယ်လိုသုံးရမလဲဆိုတာ Luna Nama Shini de Durigo, a Wigani, Lampi, Nunjan, and the Sandigo, what ten I mesoye, Bobby, a simple Melo, a champion who relay, Shibare.
People are willing to help. And if we just can refine the system to aid.
Duriga, Lulala Kunijinjabare, Dina Machini Duri, Edi Seku, Belu Domare, Sura, Gosanda Machini Duga, Homogani, Biodan, and the Sandigo, Puga on Luna Mesoye.
ပိုဘီကူညီနိုင်တဲ့အခြေအနေမျိုးတွေဖြစ်လာမယ်လို့ထင်ပါတယ်။သူတို့ရဲ့စမ်းသပ်မှုအရဒရုန်းယာဉ်တွေကလူနာတင်ရင်ထက်ကိုပြင်းမြနှစ်မိနစ်လောက်ဆော့ပြီးဆက်တွေကိုအရေးပေါ်လိုအပ်နေတဲ့စီကိုပိုပြီးနိုင်ပါတယ်။လေးမိနစ်လောက်ထိဆော့ပြီးပိုပြီးနိုင်အောင်ကြိုးစားမယ်လို့စမ်းသပ်အစီအစဉ်လုပ်နေကြသူတွေကပြောပါတယ်။
I'm convinced that this is going to be a part of normal emergency services in the future.
ခန္ဓာကိုယ်နဲ့ဓာတ်မတည့်တာတစ်ခုခုကိုထိမိစားမိလို့အသက်အန္တရာယ်ဆိုးရိမ်တဲ့အထိဖြစ်သူတွေအတွက်အရေးပေါ်အသက်ငယ်ဆေးထိုးအပ်လို့အသက်ငယ်နိုင်တဲ့တခြားပစ္စည်းအမျိုးစုံကိုလည်းဒရုန်းယာဉ်တွေနဲ့ပို့ပေးနိုင်မယ်လို့သူကယုံကြည်နေပါတယ်။အခုလိုမျိုးအဝေးထိန်ဒရုန်းယာဉ်တွေပို့ဆောင်ပေးတဲ့စနစ်ကိုဆွီဒင်နိုင်ငံမှသာမကဥရောပတခြားနိုင်ငံတွေမှာပါချဲ့ထွေနိုင်ဖို့လည်း
စီစဉ်တင်ဆက်တဲ့ဘလော့ဂါတွေပြောသမျှကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုတော့သတင်းဖတ်ဆင်ခဏတစ်ခုဖြစ်တဲ့သက်တမ်းရောင်သတင်းလွှာအစီအစဉ်ကိုထုတ်လွှင့်ပေးမှာပါကမ္ဘာတစ်လွှားထင်ရှားကျော်ကြားသူတွေနဲ့အမှုပညာလောကသတင်းတွေကိုမတ်အေးတန်နာကျော်ဖတ်ဆင်စူးစီးတင်ပြနေတာဖြစ်ပါတယ်ရှင်
မင်္ဂလာပါရှင်အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေကမ္ဘာရင်ကျင်းမှုရည်စည်းမှာခက်ဆားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူတွေကိုတက်တက်ရောက်သတင်းမှမှာပြောပြပေးသွားပါမယ်ကျမအေးသနာကျော်ပါယူကရိန်းနိုင်ငံကာကီဗ်မြို့ကလုံခြုံရေးဌာနအဆောက်အုံဘုံကျဲတိုက်ခိုက်ခံရတော့သူ့ရဲ့ဘေးကအဆောက်အုံအမှုပညာပြားတိုင်းထိခိုက်ပျက်စီးမှုတွေရှိခဲ့ပါတယ်ပါခွဲမှုရှင်ကဘေးကနာမည်ကျော်အမှုပညာပြတိုင်းအဆောက်အုံရဲ့မှန်ပတင်းတွေတကားတွေကွဲကြေသွားစီပြီးတော့ပြားရင်မှာရှိတဲ့တန်ဖိုးအရင်ကြီးတဲ့အမှုပညာလက်ရာတွေကိုလည်းမိရန်တစ်တာအခန်းကြီးတွေကိုထည့်သိမ်းလိုက်ရပါတယ်။ပြားရင်မှာ1980ခုနှစ်ကတည်းကအလုပ်လုပ်လာတဲ့ပြားရင်ညွန်ကြားရင်မှုဗလန်တီနာမစ်ကီနာကတော့ရုရှားကအရန်လူနေမှုအဆင့်တန်းမြင့်နေတဲ့နေရာမှာရင်ကျင်းမှုအဆင့်တန်းတကယ်ရှိပါတယ်။အခုပဲကြည့်ပါ။ဘလောက်ရင်ကျင်းမှုအဆင့်တန်းမြင့်လဲသိနိုင်ပါတယ်လို့ပြောသွားပါတယ်။ပြားရရဲ့နိုင်ငံသားအမှုပညာလက်ရာဌာနအကြီးအကဲမာရီနာဖီလာဒိုဗာကတော့သူကိုယ်တိုင်လည်းမျိုးလေပြားရရဲ့သိမဝေးတဲ့နေရာမှာနေတာပါ။သူနေတဲ့တိုက်တစ်ခုလုံးလေထဲမြောက်သွားသလိုတုံခါသွားလိုက်တာသွားပြီအကုန်လုံးသွားပါပြီလို့တွေးလိုက်မိပါတယ်။ဘလို့စိတ်ကူးနဲ့များဒါမျိုးလုံးနိုင်လဲမသိပါဘူး။ဘာမှကိုပြောစရာမရှိတော့ပါဘူးလို့ပြောသွားပါတယ်။ရုရှားဟာယူကရိန်းနိုင်ငံကိုစပြီးဝင်တိုက်တဲ့အချိန်ကစပြီးတော့မျိုးကြီးတွေကိုတစ်မျိုးပြီးတစ်မျိုးအပြီးသိမ်းဖို့လုပ်နေတာဖြစ်ပါတယ်။ဟောလိဝုဒ်နာမည်ကျော်ဇနီးမောင်နှံဖြစ်တဲ့မင်းသားဘရက်ပင်နဲ့မင်းသမီးအန်ဂျယ်လီနာဂျိုလီတို့ကွဲကွာသွားပြီးတဲ့နောက်မှာမင်းသမီးအန်ဂျယ်လီနာဂျိုလီကသူတို့နှစ်ဦးပိုင်းပြင်သစ်ကစပြစ်ချံကိုသူ့အပိုင်းကိုပိုင်းလိုက်ရောင်းချလို့ဆိုပြီးတော့ဘရက်ပင်ကတရားစွဲတယ်လို့သတင်းတွေမှာဖော်ပြနေပါတယ်။ပြည်ထောင်နိုင်ငံတောင်ပိုင်း Corinth ရွာလေးမှာတည်ရှိတဲ့ Chatham Mirror ဇပြစ်ချံကိုသူတို့2008ခုနှစ်ကဝယ်ယူထားခဲ့တယ်လို့ American သတင်းတွေမှာဖော်ပြပါရယ်။သူတို့နှစ်ဦး2014မှာလက်ထပ်တော့လဲအိမ်မှာလက်ထပ်တာဖြစ်ပါရယ်။ဒါမင်းလဲ2016မှာသူတို့ကွာရှင်းပြည့်စဲခဲ့ကြတော့တော်တော်ကိုတင်းတင်းမာမာနဲ့ပြဿနာတွေတက်ခဲ့ကြတာပါ။ဒီနေ့မှာဖော်ပြတဲ့ဆာရွက်ရှာတဲ့နေအရာဆိုရင်တော့မင်းသမီးဂျိုလီကပြီးခဲ့တဲ့အောက်တိုဘာမှာရုရှားတတိယူရီရှက်ဖလာပိုင်နဲ့လူဇမ်ဘတ်နိုင်ငံအခြေဆိုင်ဝိုင်ရက်ထုတ်လုပ်တဲ့ကုမ္ပဏီကိုသူ့ပိုင်နဲ့အပိုင်ကိုရောင်းချခဲ့တယ်လို့ပါရှိပါတယ်။အဲဒီစပစ်ချံကိုဘရက်ပစ်ကရမ်းကြိုက်တဲ့အပြင်ဝိုင်ထုတ်လုပ်တဲ့လုပ်ငန်းနဲ့ဘရက်ပစ်ဥဆောင်မှုအောက်မှာရမ်းအောင်မြင်ပြီးတော့တန်ပေါင်းများစွာနဲ့လဲပတ်နေတဲ့နိုင်ငံတကာလုပ်ငန်းကြီးတခုဖြစ်နေရောက်လာခဲ့တယ်။ကမ္ဘာမှာနာမည်ရတဲ့ရိုဇီဝိုင်တွေကိုထုတ်လုပ်ရောင်းချနေနိုင်ပြီလို့တရားရေးဆိုင်ရာအဲ့ဒီဆာရက်ဆာရက်နေမှာပြောထားတာကိုမီဒီယာတွေမှာဖော်ပြနေကြတာပါအခုတော့ဘရက်ဖစ်ကိုလည်းမတိုင်မင်း ဟိုဘက်ကရုရှားလုပ်ငန်းရှင်တွေဒီလူကိုချုပ်ကင်မှုလုံးလာနိုင်တယ်ဆိုတာသိရတာနဲ့အန်ဂျယ်လီနာဂျိုလီကသူရောင်းချင်တယ်လို့ရောင်းချလို့ရောင်းအားကိုထိခိုက်သွားနိုင်အောင်လုပ်စီတာဖြစ်တယ်လို့တရားရေးဆိုင်ရာစာရွက်စာရည်နေမှာပြောထားပါတယ်ဒီစာရွက်စာရည်နေနဲ့ပတ်သက်လို့သူရဲ့ကိုယ်စားလှယ်တွေကို writer သတင်းကဆက်သွယ်ပြီးတော့မေးမြန်းတဲ့အခါမှာတော့ဘာမှတုံ့ပြန်ဖြေရှင်းချက်မရရှိခဲ့ပါဘူးရှင် Took my crew to Japan, partied like Kardashians. Took my besties to LA, where the girls like to play. We put our hoodies on in Philly, where we started acting silly. Then we headed out to China, Taylor said that's where we find it. ဒီတက်တော့ရောင်းတဲ့လောအစီအစဉ်ကို Radio မှာအပတ်စဉ်တနေ့လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်ဒီသတင်းလောကိုရုပ်ရောတန်ရောအပြည့်စုံကြည့်နေတယ်ဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV မဂ္ဂဇင်းအစီအစဉ်မှာကြည့်နိုင်ပါတယ် VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်မရေးတနာချောအပတ်စဉ်စီစဉ်တင်ဆက်တဲ့သက်တမ်းရောင်သတင်းလောအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ကျမတို့ VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ပေးနေတဲ့သတင်းတွေသတင်းဆောင်ပါတွေအပတ်စဉ်ကဏ္ဍတွေနောက်ရုပ်သံသတင်းတွေနဲ့ပတ်သက်ပြီးသောရရှင်တို့ဘက်ကဝေဖန်အကြံပြုလို့ရတယ်ဆိုရင်တော့ကျမတို့ VOA မြန်မာပိုင်းအစီအစဉ်ရဲ့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်သောရရှင်တို့ထံကဝေဖန်အကြံပြုချက်တွေကိုကြိုဆိုပါတယ်ရှင်အခုကတော့အင်္ဂါနေ့မနေ့ခင်းအတွက်သတင်းအချင်းချုပ်ကိုဒေါခင်မြို့သက်ကပြောပြပေးမှာဖြစ်ပါတယ်
ယူကရိန်းမြို့တော် Kiev ကိုရုရှားကပိုးပြီးပြင်းပြင်းထန်ထန်ဘုံကျဲတိုက်ခိုက်နေချိန်မှာပဲရုရှားတပ်တွေဝိုင်းထားတဲ့တောင်ပိုင်းကစိတ်ကမ်းမြို့မာရီပိုကိုလက်နက်ချဖို့အတွက်ရုရှားရဲ့ရာဇသံပေးမှုကိုယူကရိန်းကလက်မခံညှင်းပယ်လိုက်ပါတယ်လက်နက်ချအငြင်းခံဖို့ရုရှားရဲ့တောင်းဆိုမှုကိုယူကရိန်းဒုတိယဝန်ကြီးချုပ်အရီနာဗရစ်ချက်ကညှင်းပယ်လိုက်ပြီးရုရှားအနေနဲ့မာရီပိုဒေသခံတွေထွက်ခွာနိုင်အောင်လူသားဆန္ဒမှုလမ်းကြောင်းဖွင့်ပေးတယ်နဲ့လို့ပြောကြားခဲ့တာပါယူကရိန်းမှာအခုသတင်းပတ်ကုံရက်ပိုင်းအတွင်းတိုက်ပွဲတွေပုံမပြင်းထန်လာနေတယ်လို့ယူကရိန်းကိုရုရှားဝင်ရောက်ကျူးကျော်ခဲ့ခြင်းကဆက်ပြီးအခုချိန်ထိဆိုယူကရိန်းနိုင်ငံသား10သန်းကျော်နေရာဆွန့်ခွာထွက်ပြေးနေရပြီလို့ကုလသမဂ္ဂကတနင်္လာနေ့မှာအတည်ပြုပြောကြားပါတယ်။မြို့လယ်ကောင်နေရာတွေမှာရုရှားကလေကြောင်းတိုက်ခိုက်မှုအများပြားလှုပ်ဆောင်ခဲ့တဲ့ဆိုတဲ့သတင်းတွေရနေတယ်လို့အခုရက်ပိုင်းအတွင်းတိုက်ပွဲတွေပြင်းထန်လာနေတဲ့အတွက်ပြည်ပထွက်ပြေးရသူပိုတိုးလာနိုင်တယ်လို့လည်းပြောပါတယ်။WHO ကဗတ်ကျန်းမာရေးအဖွဲ့ကတော့အခုဆိုရက်ပေါင်း25ရက်အတွင်းဆေးရုံဆေးခန်းပေါင်း52ခုအတိုက်ခိုက်ခံခဲ့ရပြီလို့ပြောပါတယ်။မြန်မာနိုင်ငံအတွင်းမှာနေစဉ်နဲ့မျှဆေးရသွင်းမှုလူသားစုပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေဆက်ဖြစ်နေပြီးနိုင်ငံတကာရဲ့လက်တွေမပါတဲ့ကြီးညာချက်တွေဘယ်ရှင်ရမှန်းမသိတဲ့ပြင်းထန်တဲ့အရေးယူဆောင်ရွက်မှုတွေကိုစောင့်စားရင်းမြန်မာပြည်သူတွေစိတ်ပြန်နေကြတယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ် Tom Andrews ကတနင်္လာနေ့မှာပြောကြားလိုက်ပါတယ်။ဂျနီဗာမှာတနင်္လာနေ့ကျင်းပတဲ့ကုလလူခွင့်ရေးကောင်စီကိုတင်သွင်းတဲ့မြန်မာနိုင်ငံလူခွင့်ရေးအခြေအနေအစိုးရခန်းဆောင်မှာတော့မြန်မာစစ်တပ်ဟာနေစဉ်နဲ့အမျှရာဇဝတ်မှုကျူးလွန်နေပြီးပြစ်ဒဏ်ကကင်းလွတ်ခွင့်ရနေတယ်လို့လည်းပြောပါတယ်။မြန်မာနိုင်ငံကိုလက်တလောရောက်ရှိနေတဲ့အာဆီယံအထူးကိုယ်စားလှယ်ခီးစဉ်ဟာမြန်မာပြည်သူအများစုရဲ့ဆန္ဒနဲ့တောင်းဆိုမှုတွေကိုနှိမ့်ယူရှုပြီးစစ်ကောင်စီကိုထောက်ခံမှုပေးဖို့အတွက်တွားရောက်တဲ့ခီးစဉ်မျိုးဖြစ်တာကြောင့်ရှစ်ဖွဲ့ကောင်းတဲ့ခီးစဉ်ဖြစ်ရှုံချကြောင်းGSC ကမြန်မာနိုင်ငံအထွေထွေတပိတ်ကော်မတီကကြေညာချက်ထုတ်ပြန်လိုက်ပါတယ
်။နောက်ဆုံးရသတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီမနေ့ခင်းအတွက်အစည်းအဝေးထုတ်လို့ရမှုကကိုရဲမွန်ဖြစ်ပါတယ်။အင်ဂျင်နီယာတွေကတော့ Tony Pollock နဲ့ Darrell Smith တို့ဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းအစည်းအဝေးရဲ့ညပိုင်း 9:00 နာရီကနေ 10:00 နာရီထိထုတ်လွှင့်မဲ့ရေဒီယိုရုပ်သံအစည်းအဝေးကိုတော့လိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ VOA မြန်မာပိုင်းအစည်းအဝေးကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်။ကျွန်မသင်္ကီထိုက်ပါ
This program has come to you from the Voice of America, Washington.